Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2014ခုနှစ်ဒီဇင်ဘာလ20ရက်စနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40လို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျွန်တော်ကတော့ဝင်းမင်ပါကိုအောင်နဲ့ဒီနေ့ထိတ်တဲရောက်တဲ့တဲ့ကိုကြီးညာပေးသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ American သမ္မတကဆိုနီရုပ်ရှင်ကိုစိုက်ဘာတိုက်ခိုက်မှုအတွက်အလားတူပြင်းထန်တဲ့တုံ့ပြန်မှုနဲ့တုံ့ပြန်သွားမယ်လို့ဆိုလိုက်ပါတယ်အီရန်မြောက်ပိုင်းမှာတော့ IS Islamic စစ်သွေးကြတိုက်ခိုက်မှုတွေပိုအောင်မြလာနေပြီလို့ဆိုလိုက်ပါတယ်သမ္မတဥပမာကတော့ကျူးဘားနဲ့ပြန်လည်ဆက်ဆံမှုအတွက်ခုခံပြောဆိုခဲ့ပါတယ်ဒီသတင်းတွေနဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးသွားမှာပါမယ်ချင်းနိုင်ရေ
ကမ္ဘာမီကိုဝင်းမင်းရေကချင်ပြည်နယ်မှာတော့တရားစွဲဆိုခံထားရတဲ့ဥပရံရှောင်းအမှုကိုတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ
် But what's really upsetting and actually disgusting is that this man whose daughter was killed
HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောသွားတာပါ။ဘာကြောင့်တောင်းဆိုခဲ့ကြတယ်လဲဆိုတာကိုတော့သတင်းအစီအစဉ်အပြီးမှအပြည့်အစုံနားဆင်ရမှာပါရှင်။ဒါ့အပြင်ဆရာမများ Union ကိုအာဏာပိုင်တွေဖွဲ့စည်းလိုက်တာကိုမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကကန့်ကွက်လိုက်ပါတယ်။ဘာကြောင့်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့နည်းပညာစတာတွေကိုပါဝင်မှာပါ။အခုလို Christmas နှစ်သစ်ကူရောက်ခန်းဒီအချိန်မှလည်း Christmas Day သချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုအောင်တို့ကပြောပြပါအောင်ရှင်
။ American သမ္မတ Barack Obama က Sony ရုပ်ရှင်လုပ်ငန်းပေါ် Cyber ကနေဖောက်ထွင်းတက်ခိုက်ခဲ့မှုအပေါ်အလားတူပြင်းထန်တဲ့တုံ့ပြန်မှုမျိုးလုပ်သွားမယ်လို့ကြေညာလိုက်ပါတယ်။ဒီ Cyber တက်ခိုက်မှုနဲ့ပတ်သက်ပြီး FBI Federal စွန့်စမ်းစစ်ဆေးဘီရိုကတော့တောက်ချနေမှာမြောက်ကိုရီးယားကိုပထမဆုံးအနေနဲ့လူသိရှင်ကြားဆွဆွဲထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီဆွဆွဲချက်ကိုညှင်းဆို့ထားပါတယ်။ American အင်ပြီတော်မှာနှစ်ချုပ်သတင်းစာရှင်းလင်းပွဲလုပ်ရမှာသမ္မတဥပမာက Cyber တိုက်ခိုက်သမားတွေရဲ့နောက်ထပ်တိုက်ခိုက်ဖို့ချင်းချောက်မှုကြောင့် Sony Company အနေနဲ့ဒီရုပ်ရှင်ကိုပြဖို့ဖြတ်သိမ်းလိုက်တာဟာမှားယွင်းတဲ့ဆုံးဖြတ်မှုဖြစ်တယ်လို့ဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုလှုပ်ကြံဖို့စိတ်ကူးရင်ရိုက်ကူးထားတဲ့ဟာသရုပ်ရှင်ကားကိုမပြဖို့ဖြတ်သိမ်းလိုက်ရတဲ့ Sony ရုပ်ရှင်ရဲ့စိုးရိမ်မှုကိုတော့သူစာနာမိတယ်လို့မစ္စတာဥပမာကဆက်ပြောခဲ့ပါတယ်။ဒါပေမဲ့သမ္မတဥပမာကဆက်ပြီးတခြားနေရာတစ်ခုခုကအာဏာရှင်တယောက်ကနေဒီနိုင်ငံမှာစင်စားလာလုတာကိုခွင့်ပြုတဲ့လူအတိုင်းဝိုင်းမျိုးကိုတော့လက်မခံနိုင်ဘူးလို့ပြောခဲ့ပါတယ်။မစ္စတာဥပမာကပဲမြောက်ကိုရီးယားအနေနဲ့အခြားနိုင်ငံတစ်ခုနဲ့တွဲပြီးစိုက်ဘာတိုက်ခိုက်မှုလုပ်ဖို့ရှိတဲ့အထောက်အထားတွေလည်းမတွေ့ရသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ American အနေနဲ့တော့ဒီစိုက်ဘာအင်တာနက်ဖောက်ထွင်းတိုက်ခိုက်မှုကိုစိတ်ကြိုက်အချိန်မှာစိတ်ကြိုက်ပုံစံနဲ့တုံ့ပြန်သွားမယ်လို့သမ္မတဥပမာကထုတ်ပြောခဲ့ပါတယ်ခင်ဗျာ
ကျူးဘားနိုင်ငံနဲ့တန်တဘာဆက်ဆံရေးပြန်ဆဖို့သူ့ရဲ့အစီအစဉ်ပေါ်အမေရိကန်သမ္မတဘရိုက်ဥပမာကကာကွယ်ပြောဆိုပါရယ်အခုလိုပြန်ဆက်ဆံလာကြောင်းအမေရိကန်နေအနေနဲ့သူတို့နဲ့အတူလက်တွဲပြီးအလုပ်လုပ်ကိုင်နိုင်တဲ့အခွင့်အရေးကိုရအောင်ပြောပါရယ်တောက်ကြနေမှာပြုလုပ်တဲ့နှစ်ကုန်ပိုင်းသတင်းစာရှင်းလင်းပွဲအတွင်းမစ္စတာဥပမာကကျူးဘားပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တံကတ်မှုတွေကိုပြန်လည်ရုပ်သိမ်းဖို့လွှတ်တော်ကအခြေတင်ဆွေးနွေးချိန်မတိုင်ခင်အထိကျူးဘားဟာနှိမ့်ချင်းညချင်းပြောင်းလဲသွားမယ်လို့မျှော်လင့်မထားကြောင်းပြောဆိုပါရယ်ဒါပေမဲ့လည်းလွန်ခဲ့တဲ့2090အတွင်းတတိတခြားအဆက်ဆံမလုပ်ဘဲနေလာတာကလည်းအလုံးမဖြစ်ဘူးဆိုတာထင်ရှားကြောင်းသမ္မတကပြောပါရယ်အငင်းပွားစရာလူဝင်မှုကြီးကြပ်ရေးဥပဒေကိစ္စအောက်လွှတ်တော် Republican Party ဝင်တွေနဲ့မသိမြတာတွေအပါအဝင်တခြားကိစ္စရပ်တွေအတော်များများကိုလည်းသမ္မတဥပမာရင်ဆိုင်နေရပါရယ်လူဝင်မှုကြီးကြပ်ရေးဥပဒေကိုလွှတ်တော်ကအတည်ပြုဖို့စောင့်ဆိုင်းရင်းသူ့ရဲ့စိတ်ရှည်တီးခံမှုနဲ့ပြုလဲပြင်လဲမှုကိုပြသခဲ့ပြီလို့မစ္စတာအိုဘားမားကပြောပါရယ်သမ္မတအမိန့်နဲ့တရားမဝင်နေထိုင်သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ကိစ္စကိုလည်းသူကခုခံပြောဆိုပါရယ်လွှတ်တော်နဲ့အတူနားလည်မှုရှိရှိနဲ့လက်တွဲလုပ်ကိုင်လို့ပေမဲ့တကယ်လို့လွှတ်တော်အမတ်တွေအနေနဲ့ဒီဥပဒေကိုအတည်ပြုမပေးရင်ဒီကိစ္စကိုသူ့ဘာသာဆက်လုပ်သွားမယ်လို့ပြောပါရယ်လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့ကိစ္စရဲ့တော်တော်များများကိုဆောင်ရွက်ခဲ့တယ်ဆိုတာတန်တရားရှိစရာမလိုဘူးဆိုပြီးတော့လည်းသတင်းစာရှင်းလင်းပွဲအဖွဲ့မှပြောဆိုခဲ့ပါရယ်အမေရိကန်စီးပွားရေးကဆိုရင်လည်းတူးတက်လာပြီးနိုင်ငံတကာမှာလည်းဥဆောင်တဲ့နေရာမှာရှိနေတယ်လို့ဆိုပါရယ်တောက်ကြနေနှောင်းပိုင်းမှာတော့မိသားစုနဲ့အတူသမ္မတဟာစောင်းရသည့်အားလည်းရဲ့အတွက်ဟာဝိုင်ကျွန်းကိုတွားရောက်ဖို့ရှိနေပါရယ်ခင်ဗျာ
အီရတ်နိုင်ငံမြောက်ပိုင်းမှာတော့ကတ်တပ်ဖွဲ့တွေအနေနဲ့ IS Islamic ဆွံ့ရောက်စစ်သွေးကြတွေပေါ်အဓိကအောင်ပွဲခံနိုင်တယ်လို့ဆိုပြီးမှထိုးစစ်ကြီးတွေကိုဆက်ပြီးစစ်နွဲကရှေ့ကိုဆက်ချီတက်နေခဲ့ကြပါတယ်။ ကဲ့ရာရှိတွေက DIS တွေသိမ့်ပိုက်ထားတဲ့နယ်မြေမြောက်များစွာကိုပြန်သိမ်းယူနိုင်ခဲ့ပြီလို့ချက်တာရီနေကထုတ်ပြောခဲ့ပါတယ်။ဒါ့အပြင် Yazidis လူနည်းစုအုပ်စုတွေပိတ်မိနေတဲ့စင်ဂျာတောင်တန်းကိုလည်းထိန်းထားနိုင်ပြီလို့ဒီရာရှိတွေကစက်ပြောပါတယ်။ကာရစ်စတန်ဒေတာလူချင်းကောင်စီအကြီးအကဲကလည်းကတ်တက်ခရီးသမားတွေအနေနဲ့ဒီတောင်ကိုဖြတ်နိုင်တဲ့လမ်းကိုဖွင့်ထားပြီးထိန်းထားပြီးဖြစ်တယ်လို့ဆိုပါတယ်။စက်တင်ဘာလဇန်ကတည်းကထောင်ထဲချီတဲ့ Yazidis လူမျိုးတွေဟာတောင်ပေါ်မှာပိတ်မိနေခဲ့ပြီးIS စစ်သွေးကြတွေလက်ထဲမှာအစုလိုက်အပြုံလိုက်အသက်ခံကြရဖို့ရှိနေခဲ့ပါတယ်။ဒါပေမဲ့ American လေကြောင်းကတိုက်ခိုက်မှုတွေကြောင့်ဒီထောင်ထဲချီတဲ့ Yazidis တွေစပြီးလွတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့မကြာခင်သတင်းပတ်တွေအတွင်းမှာသူတို့အနေနဲ့တောင်ပေါ်မှာပိတ်မိခဲ့ကမှအခုအချိန်မှာလွတ်မြောက်ဖို့စတင်ပေါ်ပေါက်လာတာဖြစ်ပါတယ်ခင်ဗျာ။
စစ်သွေးကြွနှစ်ဦးကိုတုတ်တင်လိုက်တယ်လို့ပါကစ္စတန်စစ်ဖက်အသံဝင်ကပြောပါရယ်။အင်ကာနေမှာကလင်းငယ်တွေအများစုအပါဝင်လူပေါင်း150နီးပါးတည်ဆုံခဲ့ရတဲ့ပက်ရှဝါမြို့တိုက်ခိုက်မှုပြီးစစ်သွေးကြွတွေအပေါ်အစိုးရကပြင်းပြင်းထန်ထန်အခုလိုကင်တွယ်လာတာပါ။ဒေါက်တာဥစမန်နဲ့အာရှက်မမတ်တိုကိုဖိုင်ဆယ်ဘတ်အချင်းထောင်မှာကျိုးပိတ်တက်ခဲ့တာပါ။စစ်ထောင်နာချုပ်ကိုတိုက်ခိုက်ဖို့တမရာဟောင်းပါဗက်စ်မူရှရက်ကိုလောက်ကျန်တက်ဖြတ်ဖို့ကြိုးစားမှုနဲ့တီရီလင်ကာခရစ်ကက်အသင်းကိုတိုက်ခိုက်မှုတွေကြောင့်စစ်ခုံရုံးကသူတို့ကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပါတယ်။ပရှဝါရှိအကြောင်းကိုတိုက်ခိုက်မှုဖြစ်ပွားပြီးနောက်ဝင်းကြီးချုပ်နဝက်ရှရစ်ကတေရန်ချမှတ်ထားမှုရစဲထားတာကိုပြန်လဲရုပ်သိမ်းပြီးနောက်တည့်ရက်မှာပဲအကြမ်းဖက်သမားနှစ်ဦးကိုအခုလိုတေရန်ပေးလိုက်တာပါအစိုးရကစစ်သွေးကြွတွေကိုနှိမ်နှင်းတာကြောင့်အကြောင်းကိုတိုက်ခိုက်တာဖြစ်တယ်လို့တာလီဘန်တွေကဆိုပါတယ်ဒါပေမဲ့လည်းနောက်ထပ်စစ်သွေးကြွ၄ယောက်ကိုတေရန်ပေးဖို့စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရဟီရှရစ်ကလက်မှတ်ရေးထိုးထုတ်ပြန်ထားပြီးမကြခင်မှာသူတို့ကိုကွပ်မျက်မှာဖြစ်ပါတယ်ခင်ဗျာ
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်အမေရိကန်တန်ကစနေနေ့မနေ့သတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။မြောက်ကိုရီးယားလူခွင့်ချိုးဖောက်မှုတွေအတွက် ICC ကနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကိုလွှဲပြောင်းပေးဖို့တိုက်တွန်းတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂထူထောင်ရေးလာကန်ကချက်တာရီနေကအတည်ပြုလိုက်ပါတယ်။မဖြစ်မနေလိုက်နိုင်စရာမလိုတဲ့ဒီဆုံးဖြတ်ချက်မှာလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစုံစမ်းစစ်ဆေးဖို့မြောက်ကိုရီးယားကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကိုလွှဲပေးဖို့လုံခြုံရေးကောင်စီကိုတိုက်တွန်းထားတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရဲ့အခြေအနေကိုလုံခြုံရေးကောင်စီမှလာမဲ့တင်းလာနေကြရင်ဆွေးနွေးကြမှာပါ။ဒါပေမဲ့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကတော့ဗီတိုအာဏာသုံးပြီးပယ်ချနိုင်ပွဲရှိတာကြောင့်အခုလိုမြောက်ကိုရီးယားကို ICC ကိုလွှဲဖို့ဖြစ်နိုင်ခြေမရှိတော့နည်းနေပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီမှအခုလိုဗီတိုအာဏာသုံးတဲ့အဆင့်ရောက်ခြင်းအဖြစ်မြောက်ကိုရီးယားရဲ့ချိုးဖောက်မှုတွေကိုပိုပြီးကမ္ဘာမှာထင်ရှားအောင်ဖော်ပြရကြတယ်လို့တရုတ်အစိုးရပေါ်ပြင်းထန်တဲ့နိုင်ငံရေးဖိအားပေးရလဲကြပါတယ်။ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားဒုသမ္မတကြီးကတော့အထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုမြောက်ကိုရီးယားကပယ်ချကြောင်းနဲ့ဒါဟာနိုင်ငံရေးလုံခြုံမှုပဋိပက္ခဖြစ်အောင်ဖန်တီးမှုသာဖြစ်တယ်လို့ဆိုလိုက်ပါတယ်။တကယ်တော့ကုလသမဂ္ဂအထွေထွေညီလာခံကနေမြောက်ကိုရီးယားပါဝင်အီရန်မြန်မာနဲ့ဆီးရီးယားနိုင်ငံတွေကလူခွင့်ရေးချိုးဖောက်မှုတွေအတွက်နှစ်စဉ်ဝေဖန်တဲ့ဆုံးဖြတ်ချက်တွေချလိရှိပေမဲ့အခုလိုမြောက်ကိုရီးယားကို ICC နိုင်ငံတကာတရားရုံးကိုလွှဲပေးဖို့ဆုံးဖြတ်တာကတော့ပထမဆုံးဖြစ်ပါတယ်။ကြတာရင်းနဲ့မှာပဲအီရန်နဲ့ဆီးရီးယားပေါ်လူခွင့်ရေးဆိုင်ရာပြစ်တင်တဲ့ဆုံးဖြတ်ချက်တွေပုံမှန်အတိုင်းချခဲ့ပေမဲ့မြန်မာနိုင်ငံအတွက်ဆုံးဖြတ်ချက်ကိုတော့နောက်ထပ်ဆွေးနွေးနိုင်ဖို့နောက်ကိုရွှေ့ထားပါတယ်ခင်ဗျာ
အလွဲသုံးစားပြုလုပ်မှုနဲ့ကိုရီးယားနယ်ပွားအမေရိကန်နိုင်ငံသားတဦးကိုတရုတ်အစိုးရကဖမ်းဆီးထိန်းသိမ်းလိုက်တယ်ဆိုတာကိုအမေရိကန်ဘက်ကအတည်ပြုပြောကြားခဲ့ပါတယ်။အသက်84နှစ်အရွယ်ပီတာဟန်းကိုတရုတ်အာဏာပိုင်တွေကတောက်ကြနေမှာဖမ်းဆီးခဲ့တာဖြစ်ကြောင်းသူ့ရဲ့ရှေ့နေဇန်ဖီဟောင်းကပြောပါတယ်။မြောက်ကိုရီးယားတရုတ်နယ်စပ်အနီးထူမန်မြို့မှာခရီးရန်ဘာသာဝင်တဦးဖြစ်သူဟန်းဟာတပ်မွေးဝမ်းကြောင်းပညာသင်ကျောင်းဖွင့်လှစ်ထားပြီးမြောက်ကိုရီးယားဘက်ကလည်းအကူအညီပေးခဲ့ပူပါတယ်။ဟန်းကိုဆွဆဲထားမှုတွေအပေါ်သူ့ရှေ့နေဇန်ကပစ်ချခဲ့ပါတယ်။1984ခုနှစ်ကတည်းကမြောက်ကိုရီးယားနယ်စပ်အနီးတန်တောင်းမြို့မှာကော်ဖီဆိုင်ဖွင့်ခဲ့တဲ့ခရီးယန်ဘာသာဝင်ကနေဒါနိုင်ငံသားနှစ်ယောက်ကိုလည်းဒီနှစ်အစောပိုင်းမှာဖမ်းဆီးခဲ့တယ်လို့တရုတ်အာဏာပိုင်တွေကဆိုပါတယ်။စစ်ဖက်ကာကွယ်ရေးဆိုင်ရာချက်လက်တွေကိုခိုးယူရဲဆိုတဲ့တန်တရားမှုနဲ့သူတို့ကိုအခုလိုဖမ်းဆီးခဲ့တာပါ။သူတို့ရဲ့ကံကြမ္မာနဲ့ပတ်သက်ပြီးတော့အခုထိတိတ်တိတ်ကိုယ်ကိုယ်မသိရသေးပါဘူး။မြောက်ကိုရီးယားနိုင်ငံဘက်ကိုလျှော့ဝင်ရောက်သူတွေမြောက်ကိုရီးယားကနေထွက်ပြေးလာသူတွေခဏခိုလုံတဲ့နေရာအဖြစ်ဒန်တောင်းမြို့ကိုခရီးရန်သာသနာ့ပြုအဖွဲ့တွေကအသုံးပြုလို့ရှိပါတယ်။မြောက်ကိုရီးယားဆွေရဟာခရီးရန်သာသနာ့ပြုအဖွဲ့တွေကိုလျှော့ဝှက်ထောက်လန်းသူတွေအဖြစ်မြင်ရပြီးသူတို့ကိုမကြာခဏဖမ်းဆီးပြီးနေရင်းနိုင်ငံတွေကိုပြန်ပို့လို့ရှိပါတယ်ခင်ဗျာ။
ကုလသမဂ္ဂဒွေမှုချုပ်ဘန်ကီမွန်ကအီဘိုလာရောဂါခံစားနေရတဲ့နောက်အာဖရိကနိုင်ငံတွေကိုသွားပြီးဒီရောဂါတိုက်ဖျက်ရေးကုလသမဂ္ဂအကူအညီတွေဆက်ပေးသွားမယ်လို့ကတိပေးနေပါတယ်။တောက်ချာနေမှာမစ္စတာဘန်ဟာဆီယာလီယွန်းနိုင်ငံကိုရောက်ခဲ့ပြီးအီဘိုလာတိုက်ဖျက်ရေးချက်မှတ်ဝန်ထမ်းတွေကိုသူရဲကောင်းတွေဖြစ်ချီးကျူးခဲ့ပါတယ်။ဒါပြင်ဆီယာလီယွန်းနိုင်ငံမှာ၁၇ယောက်မြောက်ဆီယာဝန်ဖြစ်အီဘိုလာကြောင့်သေဆုံးခဲ့ရတဲ့ဒေါက်တာဗစ်တာဝူလူပိုင်ကိုလည်းမှတ်တမ်းတင်ကွန်ပျူခဲ့ပါတယ်။အထွေမှုအချုပ်ဘန်ကဆက်ပြီးအီဘိုလာဗိုင်းရပ်စ်ပြန့်ပွားမှုကိုလူတိုင်းကမျက်ခြေမပြတ်သတိထားစောင့်ကြည့်သွားဖို့နဲ့နောက်ထပ်ကုသမှုကူးစက်မှုလုံးဝမရှိသေးတာလက်ခံနိုင်တဲ့ရည်မှန်းချက်ဖြစ်တယ်လို့ဆိုပါတယ်။ဒီမတိုင်ခင်လိုင်ဘေးရီးယားနိုင်ငံကိုတောက်ချာနေစော်သောဘန်ကရောက်ခဲ့ရမှာလဲမစ္စတာဘန်ကဒီရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့သတိနဲ့ရှင်းပြီးအကောင်းမြင်ထားတယ်လို့ဆိုခဲ့ပါတယ်ခင်ဗျာ
။စနေနေ့နဲ့ခင်းသတင်းအစီအစဉ်ကိုကိုဝင်းမင်းနဲ့ကိုအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့လူခွင့်ရေးအဖွဲ့ရဲ့မြမအရေးတောင်းဆိုချက်သတင်းလွှာကိုနားဆင်ရမှာပါ။ကချင်ပြည်နယ်မှာတရားစွဲဆိုခံထားရတဲ့ဥပရံရှောင်းအမှုကိုတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကအပါအဝင်ပေါ့နော်နိုင်ငံတကာလူခွင့်ရေးအဖွဲ့6ဖွဲ့ပူးပေါင်းပြီးတော့သမရဦးသိန်းစိန်ကိုတောင်းဆိုလိုက်ပါတယ်။အကြောင်းဆောင်ကဒီလိုပါရှင်။ကချင်ပြည်နယ်ဖားကတ်မှာ2012စက်တင်ဘာလတုန်းကစစ်တပ်ရဲ့ပစ်ခတ်မှုနဲ့အသက်14နှစ်အရွယ်တမီးဖြစ်သူမတ်ကြာဆိုင်းအိမ်တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးအမျိုးသားလူခွင့်ရေးကော်မရှင်ကိုသတင်းအချက်အလက်တွေမှမမကန်ဖော်ပြရဲဆိုတဲ့ပြစ်မှုဆိုင်ရာဥပဒေပုံမှ217နဲ့ဖားကတ်နယ်မြေအခြေစိုက်စစ်တပ်တိုင်ကြားခဲ့တဲ့ဥပရံရှောင်းကိုတရားစွဲဆိုဖမ်းဆီးချုပ်နှောင်ခဲ့တာပါ။ဒါဟာဥပရံရှောင်းအနေနဲ့စစ်တပ်ရဲ့လက်တုံပြန်နာကိုခံရတာလို့လူခွင့်ရေးဖွဲ့တွေကတုံ့သက်ကြပါတယ်။သမရဦးသိန်းစိန်အနေနဲ့ဥပရံရှောင်းအပေါ်အရေးယူထားတဲ့အမှုကိုချက်ချင်းချင်းချက်မရှိအ мян ရုပ်သိမ်းပေးဖို့အပြင်ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအ мян လှုပ်ဆောင်ပေးဖို့နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေအနေနဲ့မေတ္တာရက်ခံစာပေးပို့ခဲ့တာဖြစ်တယ်လို့ HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
်။ But what's really upsetting and actually disgusting is that this man whose daughter was killed
အခုဖြစ်နေတာကကိုသမီးကိုလည်းအသက်ခံရလို့တွားတိုင်နေသူကိုတိတ်ပြီးစိတ်ပြက်သွားစေသလိုစိတ်ကုန်စရာကောင်းတာမြန်မာစစ်တပ်ကိုမဟုတ်မမှန်ဆွဆွဲမှုနဲ့ပြန်ဖန်ခံနေရတာပါဒါကိုကြည့်ရင်စစ်တပ်ဟာလက်တုံပြန်နေဆိုတာကိုမသိနိုင်သလိုဘေးကကြားရတဲ့လူကိုပါစိတ်ပြက်စေတာပါကိုသမီးအသက်ခံရတဲ့ဘယ်သူမှဆိုတတ်တဲ့သူကိုဥပဒေအရအရေးယူစေချင်တာပါတဘာဝပ
ါဒီမှုနဲ့ပတ်သက်ပြီး VOA ကမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုဒီလဇက်မှမေးမြန်းခဲ့စဉ်ကကော်မရှင်ကနေစုံစမ်းမှုတွေလုပ်နေသေးပဲလို့တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့တိုင်ကြားတဲ့ဖခင်ဖြစ်သူပြန်ပြီးအရေးယူခံရတဲ့ဖြစ်ရပ်ကိုကာကွယ်မပေးနိုင်တာဟာနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေအတွက်အမျိုးသားလူခွင့်ရေးကော်မရှင်ကိုလည်းမေးခွန်းထုတ်စရာတွေဖြစ်လာတယ်လို့ Brett Adams ကပြောပါတယ်။
Even the constitutional Burma, which is not great, it requires the judiciary to administer justice independently.
ဘဝနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုယ်တိုင်ကသိမကောင်းပါဘူး။တရားရေးအတွက်ဥပဒေပေါင်းအတွင်းမှာဘဲလိုက်လိမ်လျှောက်မှုမရှိရတဲ့တရားမျှတမှုလုံနေပါတယ်။အခုစိတ်မကောင်းစရာတွေတွေ့နေရတာအခုအမှန်ကိုသွားပြီးတိုင်ကြားခဲ့တဲ့သူတို့အတွက်မျှတာတွေရပိုင်ခွင့်မရသလိုလက်စားချေတာကိုခံရပြီးထောင်ချခံရပါတယ်။ဒီအမှုကိုကြည့်ရင်စစ်တပ်ကသူတို့ရဲ့လုပ်ရက်ကိုတာဝန်ယူမှုမရှိသလိုတရားရုံးမှာသူတို့ကိုဖွင့်ပြီးမပြောရအောင်ကြောက်နေရတာကိုတွေ့ရပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာကိုယ်စံနာကိုရဲရဲဝံ့ဝံ့ထုတ်ဖော်ခွင့်ရှိတဲ့လူခွင့်ရေးအပြင်စစ်မှန်တဲ့တရားဥပဒေစိုးမိုးမှုမရှိဘဲလူတို့ဟာအခုချိန်ထိစစ်တပ်ကိုကြောက်နေရတာမျိုးမဖြစ်သင့်ဘူးလို့လည်းသူကဆိုပါတယ်။သမရဦးသိန်းစိန်ကိုဥတီပေးပို့တဲ့တောင်းဆိုမှုကို HRW လူခွင့်ရေးအဖွဲ့ကြီးနဲ့အတူ AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ 45 Rights Harvard နိုင်ငံတကာလူခွင့်ရေးအဖွဲ့ ICJ နဲ့ PHR ခေါ်လူခွင့်ရေးဆိုင်ရာစေဝင်တန်းများအဖွဲ့တို့ကအိတ်ဖွင့်ပေးစာပေးပို့ခဲ့တာဖြစ်ပါရဲ့ရှင
်။သရရှင်တို့မြေဒရူဝသွာလာလှုပ်ရှားနေထိုင်ကြတဲ့ပတ်ဝန်းကျင်မှာ2014ခုနှစ်ကစလို့အခုဒီနှစ်ကုန်တော့မဲ့အချိန်ထိဘယ်လိုမျိုးအပြောင်းလဲတွေတွေ့မြင်နေရပါလဲ။အထူးသဖြင့်လူမှုရေးစီးပွားရေးပညာရေးကျန်းမာရေးပိုင်းမှာကိုမြင်တွေ့ရတဲ့တိုးတက်မှုတွေဆွေးရမှုတွေရှိတဲ့ဆိုရင်ကြုံတွေ့ရတဲ့ဒီတိုးတက်မှုဆွေးရမှုတွေကိုဒိုင်းရီလိုင်းအစီအစဉ်မှာဝေမျှပြောပြစေချင်ပါတယ်။လာမယ့်စနေနေ့ဒဇမလ20ရက်နေ့ညပိုင်းဒီလိုင်းပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးနိုင်ဖို့အတွက် VOA မြန်မာပိုင်းကိုကြိုတင်ဆက်သွယ်စေချင်ပါတယ်။ဒ ဓာတ်ရိုက်ဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုယ့်ရဲ့သဘောထားအမြင်တွေကို burmeseggviewnews.com စီကိုအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီပြပထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရခင်ဗျာ။
ညပိုင်းတိုက်ရိုက်လေလိုက်အစီအစဉ်မှာသရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ပညာရေးဝန်ကြီးရဲ့အမိန့်အရဆိုပြီးတော့တက္ကသိုလ်ကောလိပ်တွေမှာဆရာဆရာမများယူနီယံကိုအာဏာပိုင်တွေဘက်ကဖွဲ့စည်းလိုက်တဲ့အပေါ်လက်ရှိအလုပ်သမားဥပဒေနဲ့အညီဖွဲ့စည်းထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကန့်ကွက်လိုက်ပါတယ်။ဒီလောက်ရဟာရှိနေပြည်သားမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကိုတံပြန်မှုလည်းဖြစ်ပြီးတော့အချင်းချင်းကြားမှာသွေးကွဲစီအောင်အာနာပိုင်တို့ရဲ့လှုပ်ဆောင်ချက်လို့လဲဆွဆွဲလိုက်ပါတယ်။အပြည့်စုံကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။တနိုင်ငံလုံးကဆရာဆရာမတွေပါဝင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကိုလက်ရှိအလုပ်သမားဥပဒေနဲ့အညီဖွဲ့စည်းထားပြီးသားဖြစ်ပါတယ်။ဒီဆရာဆရာမများအဖွဲ့ချုပ်ကဗဟိုချုပ်ကိုင်နဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့အပါအဝင်အခုလက်ရှိအစိုးရကပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အစိုးရပညာရေးပြုပြင်ပြောင်းလဲမှုအပေါ်မှာတောင်းဆိုမှုတွေကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။အစိုးရရဲ့ပညာရေးဥပဒေကိုရပ်ပေါင်း60အတွင်းပြင်ဆင်ပေးဖို့ကျောင်းသားတွေရဲ့ဆန္ဒပြတောင်းဆိုမှုတွေနိုင်ငံတော်မှာဖြစ်ခဲ့ပြီးတဲ့နောက်မှာတော့အခုအခါမှာတက္ကသိုလ်နဲ့ကောလိပ်တွေမှာဆရာဆရာမများယူနီယံနဲ့ကျောင်းသားယူနီယံတွေဖွဲ့စည်းဖို့အနာပိုင်တို့စင်ပြိုင်လှုပ်ဆောင်လာတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေမှုဒေါက်တာအာကာမိုးသူကပြောပါတယ
်။ရန်ကုန်တက္ကသိုလ် UFM မှာကတော့ဆရာများယူနီယံကိုသူတို့ဖွဲ့လိုက်တယ
်။ဟုတ်ကဲ့။
ရန်ကုန်တက္ကသိုလ်မှာကတော့ကျောင်းသားယူနီယံကိုသင်္ချာဌာနကဆရာကြီးတယောက်နေပြီးတော့မှဒေါက်တာတင်းအောင်ဦးစီးပြီးတော့မှသူကဒီဟိုကယူနီယံဖွဲ့ဖို့ဆိုပြီးတော့မှသူ့ရဲ့ယူနီယံကိုမဲပေးတဲ့စနစ်နဲ့အဲဖွဲ့ရမယ်ဆိုပြီးတော့မှဒီစာပြကတ်တယ်လို့ပြောတယ်။စာပြကွဲတဲ့ကြောင့်ရင်းပထမဦးဆုံးပြောရမယ်ဆိုလို့ရှိရင်ဒီဆရာများသမဂ္ဂနဲ့ကျောင်းသားသမဂ္ဂဒီမိုကရေစီရေးထုတ်ချက်နေတဲ့ဆရာမတွေရဲ့တကယ်တမ်းပေါ့လွတ်လပ်လပ်ဖွဲ့စည်းနေတဲ့ဆရာမတွေရဲ့ဒီသိန်းဒေါ်လာခွင့်ကိုဒီဝတ်ချင်အောင်ထိမှဖြစ်စေအောင်လည်းလုပ်တယ်။နောက်ပြီးတော့တစ်ဖက်လိုက်နဲ့ဒီပြောမယ်ဆိုလို့ရှိရင်ဒီအားနဲ့အောင်လုပ်တယ်
။လက်ရှိအတီးပြုတ်ထားပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေမှာနီယူပရီတွေကိုထုတ်ပြန်အတီမပြုတ်ရသေးခင်အခုလိုအသင်းအဖွဲ့တွေအမိန့်အာဏာနဲ့ဖွဲ့စည်းဖို့လှုပ်လာတာဟာဆိုရင်ဥပဒေနဲ့မညီတဲ့လှုပ်ရလို့လဲဒေါက်တာအာကာမိုးသူကပြောပါတယ
်အနီယူပရီမထွက်ခင်နီယူပရီမထွက်ခင်ပင်းပင်းကိုဖွဲ့စည်းလို့မရဘူးဆိုတဲ့ဟာမျက်နှာပြောတယ်လေနောက်ပြီးတော့မှဥပဒေတစ်ခုရဲ့အောက်မှာရှိရမယ်လေကျွန်တော်တို့ကဒီမြန်မာနိုင်ငံလုံးဆိုင်ရာဆက်ဆံမှုများအဖွဲ့ချုပ်ကအသင်းတိုင်းတိုင်းတိုင်းမှာကျွန်တော်တို့အမှတ်ပုတ်တင်ထားတယ်လုံးဝမှာပုံတယ်နဲ့ကျွန်တော်တို့သွားတယ်ကျွန်တော်တို့တရားဝင်ဖွဲ့စည်းနဲ့ကျွန်တော်တို့သွားကြတာလေအကုန်လုံးအခုမျိုးဆရာများအသင်းကိုဖွဲ့ခိုင်းတဲ့ဟာမှာသူတို့ကနှီးဥပဒေလည်းမထွက်ခိုင်းမထွက်သေးဘဲနဲ့ကျူတင်ဖွဲ့စည်းတဲ့ဟာဒီနှီးဥပဒေကိုကျွန်တော်ပြီးတော့လှုပ်ဆောင်တဲ့တရားဥပဒေမဲ့လှုပ်ဆောင်ခြင်းလို့ကျွန်တော်တို့သုံးသပ်တယ်
ဒါအပြင်ပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုနေကြတဲ့လက်ရှိကျောင်းသားများတမကနဲ့ဆရာဆရာမများအဖွဲ့တွေနဲ့အပြိုင်ဖွဲ့စည်းလာတဲ့ကိစ္စဟာဆိုရင်လေအာဏာပိုင်တို့ရဲ့ရိုးသားမှုမရှိတဲ့လုပ်ရဆိုပြီးတော့လေမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ရှင
်မတ်တင်ကီထိုက်ပါရှင်အခုဆက်လက်ပြီးတော့မိချောင်းကန်တပိတ်အားပေးသူကိုဝေလူကိုဖမ်းဆီးလိုက်တဲ့သတင်းဆက်လက်တင်ပြမှာပါရန်ကုန်မြို့တော်ခမရှိတပိတ်မောက်ဆန္ဒပြနေတဲ့မိချောင်းကန်ပြည်သူတွေကိုပံပိုးကူညီနေတဲ့တက်ကြွလှုပ်ရှားသူကိုဝေလူကိုမြန်မာအာဏာပိုင်တွေကဖမ်းဆီးပြီးစူပူအောင်လှုံ့ဆော်မှုပုံမှန်905ခါခွေနဲ့ကြောက်တရားမျိုးနယ်မှာရုံထုတ်ခဲ့ပါတယ် VOA သတင်းတောက်မအေးအေးမာကအကြောင်းစုံပြောပြမှာပ
ါ ਨੇ သမားရေးအလို့သမားရေးကိစ္စတွေနဲ့မိချောင်းကန်တပိတ်ကဆန္ဒပြနေသူတွေကိုကူညီမှုပေးနေတဲ့ကိုဝေလူကိုဗဟန်းမျိုးနယ်စားတောက်ဆိုင်တစ်ခုအတွင်းဝင်ရောက်ပြီးရဲအင်အားတွေနဲ့အတင်းအကျပ်ဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်းဒီမိုကရေစီအင်အားစုအဖွဲ့ကနိုင်ငံရေးအကျဉ်းသားဟောင်းဥပမြင့်ကပြောပြပါတယ်
။ဒါငါခါဦးတက်ဖမ်းတာ။မနေ့ကဟိုည8:34လောက်မှာဖမ်းတာပေါ့နော်။ကျွန်တော်တို့နေ့စီကုန်းဘိုးဘွားရိတ်ကပတ်ဝန်းကျင်မှာပွင့်တစ္ဆာဆိုတဲ့စားတောက်ဆိုင်ရှိတယ်ခင်ဗျာ။အဲ့ဒီနားမှာဖမ်းတာပါခင်ဗျာ။အဲ့လိုဖမ်းတဲ့လူတွေက10ယောက်တော့10ယောက်ကျော်အင်အားနဲ့ပေါ့နော်။အဲ့ဒါကားပေါ်ကလည်းအထမတွန်းကျင်သွားတယ်ပေါ့နော်။အဲ့လိုပုံစံမျိုးနဲ့လက်ဖမ်းသွားတော့ကျွန်တော်တို့လည်းတော်တော်စိုးရိမ်သွားတာပေါ့။ရုံးထုတ်တာဒီနေ့မနေ့မှာကျွန်တော်တို့လည်းအသိမပေးပဲနဲ့ရှောက်တရာလွတ်နေပေါ့နော်တရားရုံးမှာထုတ်ပါတယ်အနောက်ပိုင်းခင်ရင်တရားရုံးပေါ့နော်အဲ့ဒီတရားရုံးမှာထုတ်ပါတယ်ကျွန်တော်တို့ဟိုအကြောင်းကြားတာပေါ့နော်ကျွန်တော်တို့တစ်ဖွဲ့လုံးသွားကြတယ်မမှီလိုက်ပါဘူးခင်ဗျာအဲ့ဒီအချိန်မှာသူတို့ကားပေါ်တင်ပြီးတော့အင်းစင်ကိုပို့လိုက်ပါပြီခင်ဗျာ
Kowe Lugo, Chadramione, Yango no Bankian, Tiayoma, Mitazu, Shinidi Mapawe, Yonti Yaman Yugebi, Lame Zanawaila Nayenema, Taman Yoto Sisi Melo Tiavare, Tetra Losha Dumian Nogani, Lightland Sauci Muriha, Yen Se Soya Letter Malube, Lonely Jow, Kowe Lugo Rom, Panging Rega, Sauci, the Ray Muri Loke Jow, Ubam Yanga, Piopiavare.
ဒါပေမဲ့ဝေဒုရှိရတက်နေတာဖြစ်တဲ့အတွက်ဝေဒုကိုနှိုက်ကိုလိုက်တဲ့သဘောလို့ကျွန်တော်ကအဲ့လိုမြင်ပါတယ်ခင်ဗျဝေဒုကဗီဒီယိုရိုက်ဟိုရိုက်တယ်နောက်တော့ကျွန်တော်
ဝေလူကအပေါ်မှာအဲသူ့နောက်ကိုထောက်လိုက်ရအများကြီးလိုက်သွားတဲ့အတွက်ဘယ်သူအနေနဲ့ကြီးနေပြီဆိုတာတော့ကျွန်တော်တို့ရိတ်မိပါတယ်ခင်ဗျကိုဝေလူကိုမိကြောင်ကန်တပိတ်ကိုခေါင်းဆောင်နေသူဖြစ်အာဏာပိုင်တွေကယူဆထားပြီးသူ့ကိုစူပူအောင်လှုံ့ဆော်မှုနဲ့တရားစွဲပြီးချက်ချင်းဖမ်းဆီးခဲ့တာပါသူ့ကိုဖမ်းဆီးခဲ့မှုနဲ့ပတ်သက်လို့ကျပ်ရာမျိုးနဲ့ယက်စကန်ကိုဆက်သွယ်မေးမြန်းဖို့ တူတာဖြစ်တဲ့အကြောင်းဥပမင်းကဆက်ပြောပြပါရယ်
။ကုညီပံပိုးသူပါပဲကျွန်တော်တို့လိုပါပဲကုညီပံပိုးတဲ့သူပါပဲခဏ။အဲလုံးဝပတ်သက်ရှင်ဟိုတော့တပတ်တော့ကုညီညာတော့ကုညီတယ်ပေါ့ဗျာနော်။အကုညီညာတော့ပတ်သက်တာပေါ့နော်။ကျွန်တော်တို့ကုညီနေတာလဲဒါကျွန်တော်တို့ပတ်သက်တာပဲပေါ့နော်။ဟုတ်ကဲ့။လာပြီးတော့ကုညီတဲ့လူတွေက36မြို့နယ်မှာကျွန်တော်တို့မြို့နယ်အဲ30လောက်ကတော့လာပြီးတော့နေ့စဉ်ညစဉ်အဲလာပြီးတော့သတင်းမီတာတို့အားပါတို့ဓာတ်မျိုးတွေတော့ရှိနေပါတယ်ခင်ဗျာအဆုံးပြတ်ချက်တွေပါတယ်ဦးလေမိကြောင်းကမိသားစုတွေကသူတို့ဘာသူတို့ရဲ့ချမယ်ဓာတ်မျိုးဖြစ်တဲ့သူတို့ကိုယ်တိုင်လည်းဒီလိုင်းကိုရှင်းထားတယ်သူတို့တက်တဲ့လိုင်းဟာသူတို့ကိုယ်တိုင်လုံနိုင်တဲ့လိုင်းမျိုးရှိရမယ်ဆိုတော့လိုင်းမျိုးသူတို့ချထားတယ်ခင်ဗျာ
အခုဖန်ဆီးခံခဲ့ရတဲ့ကိုဝေလူဟာလက်ပတောင်းရေးနဲ့လေသမားလှုပ်ရှားမှုတွေကိုဥဆောင်သူအဖြစ်ပုံမှန်18နဲ့ပဲမကြာခဏဖမ်းဆီးခံနေရသူပါသူဟာပုံမှန်18ခွင့်ပြုမိတ်မရပဲစီတန်းလက်လက်မှုနဲ့ထိမ့်သိမ်းခံခဲ့ရပြီးအင်းစိန်ထောင်ကနေပြီးခဲ့တဲ့လကမှပြန်လည်လွတ်မြောက်လာခဲ့သူဖြစ်ပါတယ်ရှင
် VOA သတင်းတောက်မအေးမှာပါရှင်အခုဆက်လက်ပြီးတော့ရေးမျိုးနယ်ကြောင်မီသွေးသုံးတအားပေးဆက်ယုံစီမံကိန်းကို AIA SIA အဖွဲ့လာရောက်လေ့လာတဲ့သတင်းပေးပို့ချက်တင်ပြမှာပါဒေသခံတွေလူအဖွဲ့အစည်းတွေလူမှုအဖွဲ့အစည်းတွေကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်ရေးမြို့နယ်အန်ဒင်ကျေးရွာမှာတိဆောက်မဲ့ကြောင်မီသွေးသုံးတအားပေးစက်ယုံစီမံကိန်းကို AIA SIA အဖွဲ့ခေါ်တဘာဝပတ်ဝန်းကျင်ပျက်စီးမှုလေလာစမ်းစစ်ရေးဆိုင်ရာအစီအစဉ်အဖွဲ့နဲ့တိုယိုထိုင်းကုမ္ပဏီအဖွဲ့တို့ဟာစက်ယုံတိဆောက်မဲ့နေရာကိုမနေ့ကတွားရောက်လေ့လာခဲ့ပါတယ်ဒီသတင်းကိုတော့ VOA ရဲ့သတင်းတောက်နိုင်ကွန်းအိမ်ကပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။မွန်ပြည်နယ်ရေးမြို့နယ်အန်တင်ကျေးရွာမှာတည်ဆောက်မဲ့ကြောင်မီတွေသုံးဓာအပေးစက်ယုံစီမံကိန်းကို EIA SIA အဖွဲ့ခေါ်တဘာဝပတ်ဝန်းကျင်ပြည့်စုံမှုလေလံဆန်းစစ်ရေးဆိုင်ရာစီစဉ်ဖွဲ့ကနေနိုင်ငံခြားသား9ဦးနဲ့မြန်မာနိုင်ငံသား4ဦးပါဝင်တဲ့ဖွဲ့ဟာဒီကနေ့မှစက်ယုံတည်ဆောက်မဲ့နေရာကိုလာရောက်စစ်ဆေးခဲ့တယ်လို့အန်တင်ကျေးရွာအုပ်ချုပ်ရေးမှူးကမွန်ပါရာနဲ့ခုလိုပြောပါတယ်။
ပါလေရနေရေကျွန်တော်ကတော့ငါ့တဲ့လင်္ကာရက်ကစိုင်းလေးစိုင်းလေးကိုပတ်တဲ့ဒီကတဲ့လင်္ကာရက်ကဒီလာထရီဒီရုံဒီချေပါဟန်ခိုင်မတော်ကလာတဲ့နိုင်နောက်နိုင်ပေါ့ဒီပါတဲ့ဘက်တော်က
သူပြောတာကတော့သူတို့ရဲ့တာဝန်ကတော့လိမ့်လာဖို့အတွက်ပဲစက်ယုံတီစားဖို့မတီစားဖို့ကသူတို့နဲ့မဆိုင်ဘူးတဲ့သူတို့ကစမ်းသပ်လိမ့်လာယုံပဲအရင်ကပြည်နယ်ဝန်ကြီးချထားပေးတဲ့နေရာကိုကျွန်တော်တို့အဖွဲ့ကနေလိုက်ပြတာပဲသူတို့လာတာကလည်းအစိုးရကနေခွေပြူချက်ရလို့လာတာမဟုတ်ဘူးဆိုတော့သူတို့လိလပြီးတဲ့နဲ့ပြန်သွားတယ်လို့မွန်ပါရာနဲ့ပြောဆိုသွားတာပါလိလဆန်းစစ်တဲ့ဘွဲ့ဟာအန်သင်းကျေးရွာကြောင်မူတွေးဆက်ယုံတိဆောက်မဲ့နေရာကိုကြည့်ရှုခဲ့တဲ့အချိန်နဲ့ပတ်သက်ပြီးတော့ရေးမြို့နယ်လူမှုအကျိုးဆောင်ဖွဲ့ရဲ့အသွင်းအမှုကိုအောင်နိုင်ဝင်းကအခုလိုပြောပါတယ
်သူတို့ကဆက်ယုံတယ်မဲ့စီမံကိန်းနေရာကိုပဲသွားပြီးကြည့်ရဲလူစုနဲ့မှလည်းတွေ့မသွားဘူးအုပ်ချုပ်ရေးမှုကိုဝင်တွေ့တယ်အုပ်ချုပ်ကတရားနဲ့လိုက်ပြခိုင်းတယ်ကြည့်ပြီးတော့အဲ့မှာရှောက်ပတ်ကြည့်ပြီးတဲ့နေလူစုကမှစကားမပြောဘဲနဲ့ပြန်လာသူတို့ကလေနဲ့ဒီနေ့ကြည့်ပြမှာမလို့ပါသူကသူဆိုင်ကမဟုတ်ပါဘူးသူတို့ပြောတာကတော့ပုံကြီးထင်းကြီးပြွဲရပါဘူးသူပြောတယ်ဟိုပုံမှန်ရိုက်တယ်အဲ့ဒီမှာပါတယ်ဟိုခေါင်းမကြီးကအဲ့လိုပဲပြောသွားတယ
် EIA SIA ဖွဲ့မှာပါဝင်တဲ့လူတွေဟာအင်္ဂလန်ခြေဆိုင် Environmental Resource Management ERN ကုမ္ပဏီကသူကနေဒါနိုင်ငံသားပညာရှင်တူတိုယိုထိုင်း Group ကုမ္ပဏီကထိုင်းလူမျိုး3ဦးနဲ့မြန်မာအင်ဂျင်နီယာ3ဦးပါဝင်အဖွဲ့ဝင်ကူလာရောက်ခဲ့တာပါမုံပြင်းနဲ့ရင်းညွန့်နဲ့အန်သင်းကျေးရွာမှာတည်ဆောက်ဖို့ရာထားတဲ့ကြောင်မီသွေးသုံးဓာအပိတ်ဆက်ယုံစီမံကိန်းကိုရပ်ဆိုင်းဖို့ဒ December 14 ရက်နေ့ကရေးမြို့နယ်ဒေသခံတွေလူမှုဖွဲ့စည်းတွေကနေအင်အား400ကျော်နဲ့ကန့်ကွက်ဆန္ဒပြခဲ့ကြသလိုပြီးခဲ့တဲ့ December 15 ရက်နေ့ကလည်းဒေသခံဆရာတော်တွေကနေမုံပြင်းနယ်အစိုးရဖွဲ့နဲ့တွေ့ဆုံပြီးစီမံကိန်းကိုရပ်တန့်ပေးဖို့တောင်းဆိုခဲ့ပါတယ်အခုလိုကြောင်မွေးတွေးဆက်ယုံတိဆောက်ရေးယာရာချမ်းနဲ့ပတ်သက်ပြီးတော့မိုးပြင်းနဲ့စီမံစည်းပွားဝန်ကြီးဒေါက်တာမင်းနွယ်ဆိုးကအခုလိုပြောပါတယ
်ဒီကိစ္စကိုလည်းပတ်သက်ပြီးတော့ဘယ်လုပ်ငန်းပဲဒီလိုပေါ့လေဟိုကောင်းကျိုးစရာရှိတယ်ကိုကျိုးစရာရှိတယ်ဒီကောင်းကျိုးဆိုးကျိုးတွေကကျွန်တော်တို့ဒေသလေးလာပြီးမှအားလုံးရှင်နိုင်ရှင်နေကြည့်လက်တွေ့မလို့ကြည့်ဆုံးကြရမယ်ဟာအဲလေတော့ကြည့်ရတာဒါမလုံးနဲ့လို့ဒီလိုပြောလို့ပါလို့လည်းဒီတိုက်တွန်းတာမရှိဘူးအဲလေရရင်းနှီးနှိမ့်နာမှုဖြစ်တဲ့ဆိုဒီနယ်ကြီးရကဒါသိကြည့်လို့လည်းရတာမဟုတ်ဘူးတို့ရဲ့လေးလာတူရှိချက်ပေါ်ဒါပြောင်းရွှေ့ရတာသိကြမယ်ဟာလေဒီနယ်ကြီးရကတော့ရက်စင်းကြီးလိုအပ်ချက်ကိုတော့ဒီနယ်ကြီးရကဘယ်လိုပြည့်နေကြတာတော့ဒါတော့အမျိုးမျိုးပဲသိရတယ်
ကျောင်းမီတွေဆုံးဒါအဖေးစက်ယုံနဲ့ပတ်သက်ပြီးကောင်းကျိုးဆိုးကျိုးတွေကိုဒေသခံတွေသိရှိနိုင်ဖို့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကတိုယိုထိုင်းကုမ္ပဏီကနေကွန်ရက်ချက်ကြခံပြီးတော့ထိုင်းနဲ့ဂျပန်နိုင်ငံမှာရှိတဲ့ကျောင်းမီတွေဒါအဖေးစက်ယုံကိုလေ့လာဖို့အတွက်မွန်ပြည်နယ်ဒေသခံ15ဦးကိုဆေလွတ်ခဲ့ပါတယ်ရေးမြွနဲ့အန်တင်ကျေးရွာမှာတည်ဆောက်မဲ့1280မီဂါဝတ်ထုတ်ကျောင်းမီတွေစက်ယုံစီမံကိန်းကိုအကောင်အထည်ဖော်ဖို့အတွက်တိုယိုထိုင်းဂရုကုမ္ပဏီကနေ2014ခုနှစ်နှစ်စန်းပိုင်းမှာစတင်ကွင်းစင်လေ့လာတိုင်းထွာခဲ့တယ်လို့အမေရိကန်ဒေါ်လာတန်2,900အကုန်ကျခံတည်ဆောက်မှာဖြစ်တယ်လို့အနှစ်30စီမံကိန်းနဲ့လဲပတ်သွားမယ်လို့စီမံကိန်းအချင်းချုပ်မှာဖော်ပြထားပါတယ်။အလားတူတနင်္သာရီတိုင်းဒေသကြီးတွင်အီတလီယန်ထိုင်းကုမ္ပဏီကနေတည်ဆောက်မဲ့သဝယ်ရေနဲ့စိတ်ကန်းစီမံကိန်းအတွက်ကြောင်မီတွေသုံးဒါအပေးစက်ယုံတည်ဆောက်ရေးလုပ်ငန်းနဲ့ကော့တောင်ကြောင်မီတွေစက်ယုံစီမံကိန်းကိုလည်းဒေသခံတွေပါဝင်လူမှုဖွဲ့စည်းတွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဖွဲ့စည်းတွေကနေကန့်ကွက်မှုတွေနဲ့လည်းတွေ့ကြုံနေရပါတယ်ခင်ဗျာ။
VOA သတင်းတော်နိုင်ကွန်းအိမ်မှာရှင်အခုလို Christmas အခါသမယမှာကျမတို့ VOA မြန်မာပိုင်းကနေ Christmas Day သတင်းတပုတ်ထုတ်လွှင့်ပါပါနားဆင်ပါရှင
် Come they told me our newborn king to see our finest gifts we bring to lay before the king this is to honor him when we come baby Jesus I am a poor boy too. I have no gift to bring that's fit to give a king. But may I play for you? On my drum The mother Mary nodded The ox and lamb kept time I played my drum for him I played my best for him
စနေနေ့နဲ့ခင်ဗျာ VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါရရှင်။မကြာခင်မှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာအင်္ဂလိပ်စာနနက်ခင်းသင်ခန်းစာအစရာတွေကိုထုတ်လွှင့်မှာမို့ဆက်လက်ဆောင်မြော်နားဆင်ကြပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်အတန်လွှင့်နေပါရရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါပါ။
အဲ့ဒီကုတ်ပိုက်လေးကိုဇော်ကြီးကအတိအကျလိုက်နာမှာပါ။ဥပမာဖြင့်ဇော်ကြီးမှာရရက9မျိုးရှိတယ်ပေါ့နော်။အဲ့9မျိုးအတွက်ကကုတ်ပိုက်ကို9ခုယူထားတယ်။ဗမာသားမှာကုတ်ပိုက်တစ်ခုတည်းပေးထားတယ်။
သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်အမျိုးသမီးအပတ်စဉ်ကဏ္ဍကိုလည်းထုတ်လင်ပါပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင်။
တော်ရရှိများရှင်မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော
့ Say, let me foot the bill for this.
နောက်ထပ်နားဆင်ကြည့်ကြရအောင
် Say, let me foot the bill for this.
အတိအပယ်ကတော့ကျမပေးပြစီဆိုတာပဲဖြစ်ပါတယ်။ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီး bounce ကအတိအပယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်။တတိယတစ်မျိုးပြောနိုင်တာကတော့
Here, let me.It's my treat.
Now ta na sin chi ja ya aw.
Here, let me. It's my treat.
A ti be ga ro jma jwe ba me so da be phit par de. Di niya ma T R E A T treat ga a ti be myo myo shi ba de. Sait chan da ya aw, jwe da, mwe da, let saung pi da, sa ta phin ko yi nyun pyo so da phit par de. Sa taw sain twa lo be du ga jwe ma le. A naw nai nga ma lo ko twe ko pi ja ji so yin go be lu pyo ma le.
Dutch treat.
Now to count nasin chijayao.
Dutch treat.
Dutch treat asa. Now tap yolo yare atong de muga.
Go Dutch.
Now to count nasin chijayao.
Go Dutch.
Diniyama. D-U-T-C-H. Dutch ga bega ladale. Shimpiaya mesuino. Holland nangang da Dutch ga lada pipari. Longere nippon tunga joga. Britishane Dutch viha. Sipwe jidwe sinwe gejare.စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူးစင်ကပေါ့ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင်းတာကိုဆိုလိုပါတယ်ဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနေ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာတွေ့ကိုပေးကြီးဆိုတဲ့သဘောရောက်ပါလေတော်ရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြီးဆိုရင်တော့
Dutch treat.
Now, the new Bjornainaga.
Go Dutch.
Look, Bjornainari. Eragaro, Dini minute with Tim Jagiri, idiom, the me pipari.
American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်ကတင်ဆက်ခဲ့တာပါဒီအစီအစဉ်ကိုကျမတို့ရဲ့ internet website လိပ်စာမှာလည်းသောရရှင်နေဖတ်ရှုနားဆင်လို့ရပါတယ် burmese.voanews.com ဖြစ်ပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA မြန်မာပိုင်းကနေစနေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုတင်ပြမှာပါ။သိပ္ပံပညာဟာတာမန်အားဖြင့်အမျိုးသားတွေအာတန်နဲ့ဘာသာရပ်လို့ယူဆရပေမဲ့အမျိုးသမီးတွေလည်းသိပ္ပံပညာမှာထူးကျွန်နိုင်ကြပါတယ်။သီရိဝစ်ဆလင်းဟာ American ပြည်ထောင်စု Georgia Regents တက္ကသိုလ်မှာအုံနောက်နဲ့အာယုံကျော်ဆိုင်ရာပါရဂူဘွဲ့ကိုစီးပူးနေသူတဦးပါ။သိပ္ပံပညာကိုအထူးပြုလေ့လာရမှာသူ့ရဲ့ပညာတင်ကြားမှုအတွေ့အကြုံနဲ့ပတ်သက်လို့ဒေါ်လလတန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ရှင
်
ဒီရီယာကူအမေရိကန်ပြည်တော်စုမှာရှိတဲ့ Georgia Region State တို့မှာဦးနောက်နဲ့အာယွန်ကျော်သိပ္ပံဆိုင်ရာမှာပါရဂူဘွဲ့ကိုတက်ရောက်တင်ကြားနေတယ်ဆိုတော့ဒီသိပ္ပံပညာနဲ့ပတ်သက်ပြီးတော့ပေါ့နော်အမျိုးသမီးတွေစိတ်ပါဝင်စားမှုနည်းနေတဲ့အချိန်မှာနောက်အထူးသဖြင့်ဦးနောက်နဲ့အာယွန်ကျော်ဆိုတော့တိတ်ကိုခက်ခဲနေနေတဲ့ပညာရဖြစ်တဲ့အတွက်ကြောင့်သိပ္ပံပညာကိုဘယ်လိုလုပ်စပြီးတော့စိတ်ဝင်စားလာလဲပြောပြပေးပါလားရှင
်ဒီ American ပြည်တော်စုကိုစတောင်းလာတဲ့အချိန်မှာမာဆယ်ဟန်နေစာပြီးတော့တက်တယ်ပေါ့နော်အဲ့မှာဒီ high school မှာ biology ကိုပထမဆင်းဝင်လာပြီးတော့ဒီတက္ကသိုလ်လည်းရောက်ကော undergrad ပေါ့နော် undergrad လည်းရောက်ကော science အကြောင်းနေပို့ပြီးဖတ်ဖြစ်တယ်ပို့ပြီးဖတ်ဖြစ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့ research တွေတည်င်းနေတယ်မှာပါတာလို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲ့ဒီကနေစပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာစိတ်ဝင်စားလာပြီးတော့ခြားဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလုပ်ဖြစ်တယ်ပေါ့နော်လုပ်ဖြစ်ပြီးတော့နောက်ဒီ grad school ကိုဒီ neuroscience program တွေကိုရှောက်ဖြစ်သွားတာပေါ့နော
်အဲ့ဒီ neuroscience ပေါ့နော်အထူးသဖြင့်အုံနောက်နဲ့ပတ်သက်ပြီးတော့ theory ကလေ့လာနေတယ်ဆိုတဲ့ခါကျတော့နေရှင်းပြပြပါလားရှင်ဘယ်လိုလေ့လာလဲဘယ်လိုသုတေသနပြုလုပ်လဲပေါ့နော
်ဒီအုံနောက်နဲ့သက်ဆိုင်တဲ့သုတေသနမှာကျမတို့မသိရရင်အများကြီးရှိသေးရယ်ပေါ့နော်ဒီမေးစရာမေးခွန်းတွေအများကြီးရှိသေးတယ်ဒါပေမဲ့ဒီကျမရဲ့အဓိကအခုလေ့လာနေတာကတော့ဒီစိတ်ရောဂါတမျိုးပေါ့နော် schizophrenia ဒီဗမာလိုပြန်ရလို့ရှင်တော့ဒီစိတ်ပစင်ကလျာဖြစ်တယ်လို့ပြန်ရမှာပေါ့နော်အဓိကကဒီအုံနောက်ထဲမှာအချင်းချောလို့ရှိရင် brain cells နှစ်မျိုးရှိတယ်။တစ်ခုက excitatory and နောက်ထပ်တစ်မျိုးက inhibitory ဒီ neurons တွေပေါ့နော်ဒီ brain cells တွေတစ်ခုနဲ့တစ်ခု communicate လုပ်တဲ့အချိန်မှာဒီ excitatory neuron ကဒီ information ကို cells တစ်ခုကနေတစ်ခု information flow through ကတောင်းဝင်ယူရပေါ့နော်ဒီ inhibitory neuron ကအဲ့ information ကိုချိန်ပေးတာပေါ့နော်ချိန်ပေးတာမှာဒီကြည့်ရဲအခုလိုမျိုးဒီစိတ်ရောဂါလိုမျိုးဒီစိတ်မမှန်ဘူးဆိုလို့ရှိရင်အဲ့ဒီ balance အချိန်အစားကပြတ်တာပေါ့နော်အဲ့ဒီ balance မရှိတော့ဒီကျမရဲ့ research ကတော့ဒီမွေးခင်ကအချိန်ကနေစပြီးတော့ဒီအရွယ်ရောက်တဲ့အချိန်ပေါ့နော်ဒီ different အဲ့ developmental stages မှာဒီ inhibitory system ကဘာဖြစ်လဲဆိုတာကိုလေ့လာတာပေါ့နော
်ဆောစောက theory ပြောတဲ့အထူးပြုလေ့လာနေတဲ့ဒီစိတ်ကစင်ကလျားဖြစ်တဲ့ schizophrenia ယောဂာနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလားရှင
်ဒီယောဂါက ပြောရလို့ရှိရင်ဒီ symptom က3ခုခွဲလို့ရတယ်ပေါ့နော်တခုကကြတော့ဒီ hallucination positive symptoms လို့ခေါ်ရတယ် positive ဆိုတာကိုအတန်ကြီးကြားတာတော့မရှိတာတွေမြင်တာတော့အဲ့လိုမျိုးပေါ့နော်ပြီးရင်မဟုတ်တာတွေကိုယုံကြည်ရအဲ့လိုမျိုးပြီးရင်နောက်တစ်ခုက negative symptoms ဆိုတဲ့ symptoms တွေကကြတော့လူတွေနဲ့မဆက်ဆံနေတာပြီးရင်မကြိုးစားနေတာစိတ်ဓာတ်ကျတာအဲ့လိုမျိုးတွေ symptom တွေလည်းရှိရဲအိမ်မပြောတာအဲ့လိုမျိုးပြီးရင်နောက်တစ်ခုက cognitive symptoms cognitive symptoms ကကြတော့ဒီမမှတ်မိတာတတိမိတာတို့တကယ်ဘယ်လိုပြောမလဲဆုံးဖြတ်ချက်ချတာတို့ယူမချနိုင်တာအဲ့လိုမျိုးဒီ executive function တွေမလုပ်နိုင်တာပေါ့နော်အဲ့လိုမျိုး symptoms 3ခုရှိပါတယ်ဒီယောဂကမျိုးရိုးဒီဇိုင်း gene တွေမှာလည်းပြဿနာရှိရဲပြီးရင်တောင်းဝင်ကျင်ကလည်း effect ဖြစ်တယ်ပေါ့နော်ဒီယောဂကိုဖြစ်စေရဲပေါ့နော်နောက်ခုစလုံးပါပါတယ်ဒါမှမဟုတ်အဓိကကတော့ genetic ပေါ့နော
်ဟိုနောက်တစ်ခုစိတ်ဝင်စားတာလေဒီလိုပါရဂုပွဲယူတဲ့နေရာမှာဒီအဆင့်စစ်ပေါ့နော်ဆံမွဲပြေတာတို့ဒီသူတေသနာပြုစုတာတို့အဲ့ဒီစနစ်ကလေးပေါ့နော်နည်းနည်းရှင်းပြပေးပါလားရှင
်ဒီပါရဂုပွဲအကြောင်းလျှောက်ဖို့ဆိုတာဒီမှာ GRE ဆံမွဲပြေရပါတယ်အဲ့ဒါက entrance exam လို့မျိုးပေါ့နော်အဲ့ဒီ GRE အမှန်နဲ့ကိုဒီ undergrad grade စီပေါ့နော်အမှန်နဲ့တိုက်တဲ့အကြောင်းလျှောက်ပေါ့နော်ပြီးရင်ဒီသူစားနဲ့ပတ်သက်တဲ့အလုံးမျိုးလုပ်ဖို့လို့ရှိရင်လည်းအဲ့ဒါအများကြီးအထောက်အကူရပါတယ်ပိုကောင်းတယ်ပေါ့နော်ဒီအကယ်၍ကိုအကြောင်းဝင်ဝေးရပြီဆိုလို့ရှိရင်ပထမနှစ်မှာကိုရွေးတဲ့လမ်းကြောင်းနဲ့သက်ဆိုင်တဲ့အတန်းလေးတက်ရတယ်ပထမနှစ်ပြီးလို့ရှိရင်တော့ညာစုကဒီကိုရဲ့ lab ထဲမှာအလုံးလောက်တာပဲပေါ့နော်ဒီကိုနဲ့သက်ဆိုင်တဲ့သူစနာကိုအလုံးလောက်တာပါပဲဒီပါကိုရဖို့ဆောင်မွေးပွဲအကြီးတစ်ခုဖြေရတယ်နှစ်လဲလောက်မှာနှစ်နှစ်လောက်ဝင်ပြီဆိုလို့ရှိရင်အဲ့ဒီ entrance exam လို့မျိုးပေါ့နော် comprehensive exam လို့ခေါ်တယ်အဲ့ဒီဆောင်မွေးပွဲဖြေရတယ်အဲ့ဒီဆောင်မွေးပွဲအောင်ပြီဆိုလို့ရှိရင် PhD candidate ဖြစ်ပြီဆိုပြီးတော့သတ်မှတ်တယ်ပေါ့နော်အဲ့ဒီဆောင်မွေးပွဲကအရေးကြီးဆုံးပေါ့အဲ့ဆောင်မွေးပွဲပြီးလို့ရှိရင်ကိုယ့်ရဲ့ဥပဒေနဲ့လောက်တဲ့ thesis ကိုပေါ့နော်ပြီးအောင်လုပ်ရတယ်ပြီးအောင်လုပ်ပြီးရင်အဲ့ဒီ thesis ကို defense လုပ်ရတယ် defense လုပ်တယ်ဆိုရင်အခုကျမတို့မှာ thesis committee ဆိုတာရှိရယ် thesis committee ဆိုလို့ရှိရင်ကျောင်းကကိုနဲ့သက်ဆိုင်တဲ့ professor 5ယောက်အဲ့ committee မှာပါတယ်ပေါ့နော်အဲ့ professor 5ယောက်ကကိုရဲ့ thesis ကို monitor လုပ်ရပါပေါ့နော်ကိုလောက်ထားတဲ့သူစနာကိုဒီဆရာကြီးကျောင်းကကျောင်းသားတွေကို present လုပ်ရတယ်ပေါ့နော် present လုပ်ပြီးလို့ရှိရင်မိကုန်းနေမိမယ်ကိုကဖြေရမယ်ပြီးရင်ကိုလိုအပ်တာတွေထပ်လုပ်ခိုင်းမယ်မလို့ကိုကပြန်ပြီးတော့ argue လုပ်ချင်တယ်ဆိုလဲသူတို့ ਨੇ ပြန်ပြီးဆွေးနွေးပေါ့နော်ဒါ defense လုပ်တယ်လို့ခေါ်တာပေါ့အကောင်လုံးအဲ့ defense လုပ်တာအောင်မြင်ပြီဆိုလို့ရှိရင်တော့ဒါပါရဂူပဲရတယ်ပေါ့နော
်သိပ္ပံပညာဆိုတာလေလက်တွေ့ဒီသူတေသနာတွေဘာတွေအတော်လေးလုပ်ရတဲ့ကျန်ရိုက်ဖြစ်တော့အများအဖြစ်ကမ္ဘာနဲ့အတူဒီနိုင်ငံမှာဒီသူအဓိကတော့အမျိုးသားတွေကြီးစိုးတဲ့လောကလို့ခေါ်ရမှာပေါ့ဒီမှာပညာကိုခုလိုပေါ့နော်ပါရဂူဘွဲ့ ठी လေးလာဖို့အတွက်ကအမျိုးသမီးတူဦးနေနဲ့ဘလို့အခက်အခဲတွေမြင်ပါလဲရှင
်အဓိကဒီလမ်းကြောင်းရွေးပြီးွားပြီဆိုလို့ရှင်မလွယ်ဘူးပေါ့နော်ဒီလမ်းကြောင်းကအချိန်အများကြီးပေးရပါတယ်ဒီသူသနာလက်တွေ့လောက်ရတာလက်ထဲမှာအချိန်တွေအများကြီးအလုံးလောက်ရတယ်ဒါသူသနာဆိုတော့ကိုရမယ် result ကလည်းမသေးကြဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ကြတော့အချိန်နဲ့ပင်မနာနေပေါ့နော်အများကြီးတခြားအများကြီးစဉ်းစားကြလို့ရပါပေါ့လို့ရဆိုတော့မိသားစုတခြားကိစ္စတွေအတွက်အချိန်ရော့တာပေါ့အခုလို့အရင်အချိန်ပေးရတဲ့အလုပ်မျိုးကြတော့အမျိုးသမီးအနေနဲ့လုံနိုင်တာနေရပေါ့ပြီးတော့အောင်မြင်မှုရှိရလဲနည်းနည်းတော့နည်းနည်းမဲ့ပါလို့လဲဆိုတော့တခြားကိစ္စတွေရှိနေတယ်ပေါ့နော်ကြောင့်မို့လို့ဒီ career effect ဖြစ်နိုင်တာပေါ့
နောက်ဆုံးနေနဲ့ကျွန်မမြင်ချင်တာကတီဗီလေးလာခဲ့တဲ့စိတ်ယောဂပြီပေါ့နော်ဒီမြန်မာနိုင်ငံမှာဒီစိတ်ယောဂနောက်ဆိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပေးချင်ပါလဲရှင
်ပြောချင်တာကတော့အခုမမာဒီမှာပေါ့နော်အခုချိန်ထိစိတ်ယောဂနဲ့တက်ဆိုင်တဲ့ယောဂရဲ့ပြဿနာတွေဒီစိတ်ကျန်းမာရေးတွေကိုတိတ်ပြီးတော့အေးမထားမိဘူးလို့ထင်တယ်ပေါ့နော်ဒီမှာဆိုလို့ရှိရင်ဒီစိတ်အထူးကုဆရာမကြီးပြောရဆိုတာကလူအများစုကရိုးရိုးဆရာဝန်ရှင်နေမကောင်းလို့သွားသလိုပဲ normal ဒါပေမဲ့ဗမာပြည်မှာကြတော့အဲ့လိုမျိုး အတိုင်းဝိုင်းကြောင့်ဒီ traditionally ဒီဆေးရောဂါတွေရှိတယ်ဆိုတာသိပြီးတော့လက်မခံကြဘူးပေါ့နော်စိတ်တက်ကြရယ်ဆိုလို့ရှိရင်ဘယ်သူမှဆေးရောင်ဝင်စီမသွားကြဘူးအကူအညီမလိုခြင်းပေါ့နော်ဒါမျိုးတွေဒီဆေးရောဂါတွေရှိရယ်ဒီစိတ်ကျန်းမာရေးကအရေးကြီးတယ်ဆိုတာဟိုဗမာပြည်မှာအရေးထားဖို့လိုရယ်ပေါ့နော်တကယ်ပြောရရင်တော့အခုအချိန်မှာဗမာပြည်မှာအခြေခံလိုအပ်ချက်တွေရှိတယ်ပေါ့နော်ဒီကဒီဆေးရောဂါတွေအရေးထားဖို့အတွက်ဒီထက်ပိုပြီးအရေးကြီးတဲ့တခြားကိစ္စတွေအရင်ဖြေရှင်းဖို့လိုရယ်ဆိုတော့အဲ့ဘက်ကတော့မရောက်သေးဘူးပေါ့နည်းနည်းဝေးသေးတယ်ဒါပေမဲ့အဲ့အမျိုးတွေကတည်ထားဖို့တော့လိုပါတယ်ဒီကအခုအချိန်မှာပေါ့နော်နိုင်ငံကိုဖွံ့ဖြိုးတိုးတက်အောင်လုပ်ရဲ့အချိန်မှာဒီတခြားနိုင်ငံတွေမှာဘယ်လိုရရှိရယ်ဆိုတာကိုတည်ထားဖို့လိုပါတယ်ပြီးရင်အဓိကအစပိုင်းမှာအတူယူဖို့ပေါ့နော်အဲ့ဒါအရေးကြီးပါတယ်
Cause it only serves to make me more determined to achieve my final goal.
ဒေါ်လာလတန်ရဲ့အမျိုးသမီးကဏ္ဍမှာမြန်မာအမျိုးသမီးသိပ္ပံပညာရှင်ရဲ့အကြောင်းကိုနားဆင်ရပြီးတဲ့နောက်တဆက်ထဲထုတ်လိမ့်မယ်သိပ္ပံနဲ့ဤပညာကဏ္ဍကိုတော့ဒေါက်ခင်မျိုးသက်ကတင်ပြမှာပါနားဆင်ကြရအောင်ပါရှင်
မစားအသုံးပြုသူတွေအတွက်ဘာသာပြန်ပေးနိုင်တဲ့စာမျက်နှာကို Google ကနေစတင်လိုက်ပါပြီ။ဒါပေမဲ့မြန်မာပြည်ကဇော်ကြီးအသုံးပြုသူတွေအတွက်တော့ဖတ်ရှုရမှာအခက်အခဲတွေရှိနိုင်တယ်ဆိုတာကိုဒီတစ်ပတ်မှာကိုငင်းချမ်းကပြောပြပေးပါမ
ယ်။မြန်မာစာအတွက် Google ရှာဖွေစနစ်မှာဘာသာပြန်ပေးတဲ့စာမျက်နှာကိုဒီဇင်ဘာလ12ရက်မှာစတင်ထည့်သွင်းပေးခဲ့ပေမဲ့အသုံးပြုသူတော်တော်များများကတော့ဇော်ကြီးဖောင့်စာလုံးနဲ့သူတို့ရိုက်ထည့်လိုက်တဲ့စာတွေကိုပြန်ထုတ်ပေးတဲ့အခါမှာအမှန်တိုင်းမြင်နိုင်မှာမဟုတ်ပါဘူး။အမှန်တိုင်းမြင်ရဖို့ဆိုရင်တော့ Google ကအသုံးပြုထားတဲ့နိုင်ငံတကာကအသိအမှတ်ပြုထားတဲ့စာနှုန်းတွေကိုလိုက်နာတဲ့ဖောင့်ဖြစ်တဲ့မြန်မာ3လို့ Unicode ဖောင့်ကိုအသုံးပြုရမှာဖြစ်ပါတယ်။မြန်မာ Wikipedia ရဲ့ကြီးကြပ်သူတို့ဦးဖြစ်တဲ့ကိုဇော်တက်အောင်ကအခုလိုရှင်းပြပါတယ်
။Unicode မှာကသူ့ရဲ့ code point ကိုမကကြီးဆိုရင်ဘယ် code point ကိုတွန်းရမလဲ။ရိုက်ရဆိုရင်ဘယ် code point ကိုတွန်းရမလဲ။အောက်ကမြင်ဆိုဘယ် code point ကိုတွန်းရမလဲဆိုပြီးတော့အတိကျပြဋ္ဌာန်းထားတဲ့ code point တွေရှိတယ်ခဏ။အဲ့ဒီ code point တွေကိုဇော်ကြီးကအတိကျလိုက်နာမှာ။ဥပမာဖြင့်ဇော်ကြီးမှာရိုက်ရက9မျိုးရှိတယ်ပေါ့နော်။အဲ့9မျိုးအတွက်က code point ကို9ခုယူထားတယ်။ဗမာစာမှာ code point တစ်ခုရဲ့ပေးထားတဲ့အကြောင်းမလို့သူကတခြားတိုင်းရင်းသားဘာသာတွေကလို့ပေးထားတဲ့ code point တွေကိုယူတုံးထားတယ်။နောက်တစ်ချက်ကကြောင့် encoding rule ဆိုတာတော့ကျွန်တော်စလုံးကိုဘယ်လိုစီလဲပေါ့နော်။ Unicode မှာကကျွန်တော်တို့အဝေးထိုးကကြီးဆိုပြီးတော့ရိုက်လိုက်ပေမဲ့တကယ်တမ်း computer ထဲမှာသွားသိမ်းနေချင်းကြသူကကကြီးတဝေးထိုးဆိုပြီးတော့ပြောင်းနေကြ။အဲ့လိုမျိုးပေါ့နော်သူစလုံးစီပုံနဲ့ပတ်သက်ရင်လည်း Unicode ကသူအတိအကျသတ်မှတ်ထားတာရှိတယ်။အဲ့ဆက်နှုန်းကိုလည်းဒေါ်ကြီးကမလိုက်နိုင်တာဘူးပေါ့နော
်။ပြီးခဲ့တဲ့နှစ်က Google ကသူ့ရဲ့ internet စာမျက်နှာမှာ google.com.mm လို့မြန်မာစာနဲ့ရှာဖွေရေးအတွက်အခုလိုစံနှုန်းလိုက်နာတဲ့ font ကိုအသုံးပြုပြီးလွှင့်တင်ခဲ့ပါတယ်။နောက်ဆုံးထွက် Android, Windows နဲ့ Mac operating system တွေမှာလည်းစံနှုန်းလိုက်နာတဲ့ Unicode font တွေဝယ်ကလေးကအသုံးပြုနိုင်အောင်ထည့်သွင်းပေးလာခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာပြည်ကအင်တာနက်စာမျက်နှာတော်တော်များများနဲ့မြန်မာပြည်တွင်းထဲကတချို့ဖုန်းတွေဖြစ်တဲ့ Samsung, Huawei ကတော့ဇော်ကြီးကိုပဲအသုံးများနေပါဗါ။အစိုးရယုံနေမှာလည်းစံနှုန်းလိုက်နာတဲ့မြန်မာ3ကိုပဲသုံးဖို့အမိန့်ထုတ်ထားပေမဲ့တချို့အစိုးရယုံစာမျက်နှာတွေမှာတော့ဇော်ကြီးရောစံနှုန်းလိုက်နာတဲ့ Unicode ကိုပါသုံးပြီးအများဖတ်လို့ရအောင်လုပ်ထားရတဲ့အကြောင်းသမရယုံရဲ့အင်တာနက်စာမျက်နှာကိုကင်တွယ်သူတဦးဖြစ်တဲ့သမရယုံညွှန်ကြားရေးမှူးဦးစော်ထေးကပြောပါဗါ။ပထမဆုံ
းဆက်လုပ်တာကမြန်မာသတိနဲ့လုပ်တယ်။တိုးတော့သမားတို့ကတော့ဖတ်လို့မရဘူးကွန်ပလိန်းနေလာတယ်။ဒါကြောင့်လည်းဆိုတော့သူတို့တုံးတာကဟိုဇော်ကြီးရှင်းတယ်ယူသားတွေအများစုကအဲ့တော့ကျွန်တော်တို့ public ကိုပေးတဲ့ information ကဖတ်လို့မရဘူးဆိုတော့ကျွန်တော်တို့ကနှစ်ခုကြောင်းလုပ်တယ်။ဇော်ကြီးရှိတဲ့သူကဇော်ကြီးဘာရှင်းကိုကြည့်တယ်နော်။ Unicode သမားက Unicode ကိုကြည့်ဆိုပြီးတော့ဆင်ပြေအောင်ဆိုပြီးတော့ကျွန်တော်တို့ကနှစ်မျိုးဘာရှင်းခွဲပြီးတော့လုပ်တာပါ။အဲ့တော့ဘာကွာလဲဆိုတော့မြန်မာသတိ Unicode ကိုစဉ်းစားတာကကျွန်တော်တို့မြန်မာစာရေးနည်းရေးဟန်အဲ့တိုင်းသွားတာလက်ကွက်စာဆိုတာကွန်ပျူတာလက်ကွက်စာဆိုတာပေါ့နော်။ဟိုတဝေဆိုးရေးပြီးရင်ကာကြီးလာတယ်ကာကြီးလာပြီးရင်ရပင်းလာတယ်အဲ့တိုင်းသွားတာပေါ့နော်။ဟိုပတ်သောက်ရေးပြီးရင်ရက်ရည်ရေးပြီးတော့နတ်သက်ပြန်ဆိုရင်ဥပမာအဲ့လိုရေးတယ် Unicode ကအဲ့တိုင်းသွားတယ်ရေးထုံးနဲ့ညီသွားတယ်။စော်ဒီကြတော့ရက်ရည်ကိုရင်ရေးတယ်။ဆက်ရည်ရင်ရိုက်ပြီးမှပတ်သောက်ရိုက်အဲနတ်ငယ်သက်သက်ပေါ့နော်။အဲ့လိုသွားတယ်။အဲ့တော့ကြတော့မြန်မာစာရေးထုံးနဲ့ကြည့်တော့ကြတော့ဇော်ကြီးကရေးထုံးနဲ့ကြတော့မကိုက်ဘူးပေါ့ Unicode ကတော့စံနှုန်းရတော့ကိုက်တယ်ဆိုတော့လည်းသူကလည်းထပ်ပြီးတော့လောက်အောင
်နောက်တစ်ချိန်မှာစံနှုန်းတစ်ခုတည်းကိုလိုက်နာဖို့လိုအပ်နေပေမဲ့လက်ရှိမှာတော့ဇော်ကြီးနဲ့စံနှုန်းလိုက်နာတဲ့ဖောင့်တွေကစံနှုန်းမတူတဲ့အတွက်အခက်အခဲတွေဖြစ်နေကြောင်း လွန်ခဲ့တဲ့ဆယ်နှစ်လောက်ကစပြီးစောကြီးကိုဖြန့်ဖြူးခဲ့တဲ့ Alpha Infotech မန္တလေးရဲ့ Managing Director လည်းဖြစ်အခုလက်ရှိကွန်ပျူတာလုပ်ငန်းရှင်များအသင်းမန္တလေးရဲ့နာယကတဦးလည်းဖြစ်တဲ့ကိုရဲမြတ်သူကအခုလိုပြောပါတယ
် Standard Angle တခုတော့အတူတူသွားမှာပေါ့ဒါပေမဲ့ခက်တာက Unicode ကစောကြီးနောက်မှာပေါ်ရဆိုရင်လည်းလေဒီစောကြီးမှာရှိနေတဲ့ပြည်ရင်ဆွဲထိုးနဲ့မတူအောင်သူကနေရာတနေရာရွှေ့သွားတော့အဲ့ဒီနေရာမှာနှစ်ခုတူတူလုပ်လို့ရဖို့ခက်သွားတာပေါ့ဤပညာအရတော့တကယ်တော့ဒါ Unicode ကဒီ Unicode Standard ကိုပဲပါတဲ့စလုံးကလည်းဓာတ်တွေကိုပဲဘာမှမပြောင်းမလဲပဲနဲ့ဒီဥပဒေတွေနဲ့ပဲဇော်ကြီးနဲ့အဲ့တင်းရင်ဆွဲတို့လေးလုံးတော့တူသွားလို့ရှိရင်ဒါကျွန်တော်တို့နှစ်ခုစလုံးအတူတူသုံးလို့ရတဲ့စက်တွေနဲ့အတူတူသုံးလို့ရတဲ့စနစ်တွေပေါ်လာနိုင်တာပေါ့လေအခုကတော့ဇော်ကြီးနဲ့မတူတဲ့တင်းရင်ဆွဲတို့စနစ်ကိုသူကထည့်လိုက်တော့အခုလိုမျိုးဒီဟာတော့ရင်ဟိုကသုံးလို့မရဟိုကသုံးရင်ဒီဟာသုံးလို့မရဆိုတဲ့အနေအထားရောက်သွားတာပေါ့
စံနှုန်းလိုက်နာတဲ့ Unicode ကိုအသုံးပြုသူတွေကအင်တာနက်မှာစာစီစာရိုက်ယူနေမှာကပဲ Google မှာလိုမျိုးပြန်လဲရှာဖွေရင်းနဲ့တင်းစီယာတွေမှာညံဆန်လဲကုစေဖို့ Unicode ကိုအသုံးပြုဖို့တိုက်တွန်းနေကြပေမဲ့လည်းကိုရဲမြတ်သူကတော့ဇော်ကြီးနဲ့ရေးသားထားတဲ့အချက်လက်တွေများလွန်းတဲ့အတွက်ပြောင်းလဲဖို့မဖြစ်နိုင်ကြောင်းဇော်ကြီးကိုလည်းသူ့နေရာနဲ့သူတုံးနိုင်ကြောင်းပြောပါတယ
်ဒီသူ့နေရာနဲ့သူပဲတုံးနေတာပဲလေတုံးတဲ့လူတွေရဲ့ choice ပဲလေကျွန်တော်တို့ကဘယ်နေရာမှာဘာလို့ဖို့တုံးမှာလဲဆိုတော့အနေအထားနဲ့ပဲကျွန်တော်တို့ကသွားရတာပဲလေ translation လုပ်ဖို့လိုတဲ့ချိန်ကျတော့ translation လုပ်လို့ရတဲ့ဟာပေါ့ဒါပေမဲ့ karaoke ဆိုတဲ့ချိန်ကျလဲ karaoke တခြင်းနေမှာတုံးနေတဲ့ဟာနဲ့ပဲတုံးရတော့တာပေါ့ accounting စနစ်ဆိုလဲ accounting စနစ်ရဲ့ database ကငကူရှိနေတဲ့ဟာယူကျွန်တော်တို့က migration လုပ်ဖို့ဆိုတာ cost အခုရှိရလေဒီ Unicode ကတစ်ချိန်ကျလို့ရှိရင်တော့အတူတူဖြစ်အောင်တော့သွားရမှာဆိုပေမဲ့လည်းအခုချိန်မှာကော Apple မှာရှိတာနဲ့ Windows မှာရှိတာနဲ့ Android မှာရှိတာနဲ့ iOS မှာရှိတာနဲ့ဂျာထဲမှာအတူတူမပေါ်နိုင်သေးတာလို့အတူတူမမှန်နိုင်သေးတာလေးတွေရှိနေတော့သူတို့လည်းတစ်ချိန်ကျရင်တော့ငြိမ်သွားရင်တော့သုံးလုံးကောင်းရင်ကောင်းလာမှာပါအခုတော့ကျွန်တော်မငြိမ်သေးဘူးလို့ထင်နေစောင့်နေတာပေါ့ကွာဆက်တိုးဆိုင်ပေါ်မှာခေါင်းဆော်ရင်းတစ်ခုကိုဘယ်ဟာရွေးမလဲရွေးသလိုကျွန်တော်တို့ကစဉ်းစားလို့မရတော့ဘူးလေ။ရင်တော့ရှိနေတဲ့ဟာတွေအားလုံးကတော့သူ့ရဲ့ capability နဲ့သူသွားနေရမှာပဲ။ data တွေအများကြီးကိုကျွန်တော်တို့က migrate ကုန်လို့ဖို့ဆိုတဲ့ကိစ္စကမဖြစ်နိုင်ဘူး။ဒါပေမဲ့ web ပေါ်မှာတော့နောက်ပိုင်းကျရင်တော့အတူတူဖြစ်သွားမယ်ဆိုတဲ့ဟာကတော့ကျွန်တော်တို့လည်းတူနေတာပေါ့။
အခုလက်ရှိမှာစံနှုန်းလိုက်နာတဲ့ form စလုံးကိုပဲဆွဲဆွဲမြင်းမြင်းပြောင်းသုံးနေတဲ့စင်ကာပူနိုင်ငံက Digital Marketing Agency မှာအလုပ်လုပ်နေတဲ့မတ်ချင်းမြင့်ခိုင်က
ရောဒီသုံးတဲ့သူတွေတချို့ကျတော့ Unicode ဆိုတာဘာမှန်းကိုမသိတာသူကမျိုးတင်ထားတဲ့ page မှာဘာရေးထားတာလဲတပ်ပုံမမှန်ဘူးအဲ့လိုမျိုးမေးကြအဲ့လိုလူတွေကကျွန်တော်လုံးလုံးမသိတာပေါ့နော်ခုနောက်ပိုင်းဒီ Google Translate ထွက်လာမယ်နောက် Facebook မှာလည်း Facebook interface တစ်ခုလုံးကမြန်မာလိုရပြီဆိုရင်ဘာလဲဆိုတာမေးပြီးတော့သိလာကြလိမ့်မယ်လို့ထင်တယ်ဒါကတအုပ်စုပေါ့သူတို့ကတော့တဖြည်းဖြည်းပြောင်းလာမှာအဲ့တော့အစကတော့ Unicode ဆိုတာဘာလဲသိတယ်ဇော်ကြီးဆိုတာလည်းဘာလဲသိတယ်ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ပေါ့နော်အဲ Unicode ကိုမသုံးနိုင်သေးဘူးဖြစ်နေတယ်အဲ့လူတွေတိုက်တွန်းနေတာကတော့မြန်မာစာရဲ့အနာဂတ်ကိုကြည့်ပါပေါ့နော် Internet မှာမြန်မာစာနောက် cases မှာကောင်းကောင်းမသုံးကျင်နေကောင်းကောင်းမစီကျင်နေရှာကျင်နေဆိုလို့ရှိရင်ကတော့ Unicode ကသုံးရမှာမို့လို့ပြောင်းတုံးမှုအကျိုးစားကြည့်ပါလို့ပြောချင်တ
ယ်အခုလိုမျိုးအပြောင်းလဲတွေလောက်ရမှာတွေ့လာရတဲ့အခက်အခဲတွေကို Facebook က Unicode Area ဆိုတဲ့အဖွဲ့မှာအကူအညီတောင်းနိုင်ပါတယ
်အဓိကတော့ကီးဘုတ်တွင်းလို့မရဘူးလူတွေကဇော်ကြီးသုံးရတာအကျင့်ပါနေဇော်ကြီးကီးဘုတ်တွင်းထားတော့တစ်ခါတည်းကျတော့တော်တော်ညိတာပေါ့ဒီဇော်ကြီးကီးဘုတ်နဲ့ကိုတင်းလိုက်တဲ့ကီးဘုတ်နဲ့တော်တော်ညိတာဒီဇော်ကြီးကို uninstall လုပ်ပြလိုက်ရင်တော့အကုန်အဆင်ပြေသွားပဲအဓိကဒီနှစ်မျိုးသုံးကျင်တဲ့နေရာမှာရှိတာပေါ့အခက်အခဲက
သနုံးလိုက်နာတဲ့ form Unicode ကိုပဲမြန်မာပြည်သူတွေသုံးသင့်တယ်ဆိုတာကိုကိုဇော်တက်အောင်ကရှင်းပြပါတယ
်ဒီဘောကရက်ခလိုက်ကောပြထရက်ဖစ်ကပထမဆုံးဖြစ်တယ်ပေါ့နော်နောက်ပိုင်းမှာ optical character recognition လို့မျိုးဒီစလုံးကိုဖတ်ပြီးတော့သူ့အတူသိအောင်လုပ်တဲ့ဟာမျိုးတွေ test to speech conversion တွေဒါမျိုးတွေ technology တွေအများကြီးတော့အောင်မယ်ဆိုတဲ့အချိန်မှာညနိုင်ငံတကာကုမ္ပဏီတွေကစံနှုန်းလိုက်လာတဲ့ form ကိုပဲ support လုပ်မှာပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ရှေ့လျှောက်ပြီးတော့ဒီ technology တွေကို set develop လုပ်ဖို့အတွက်ကစံနှုန်းလိုက်လာတဲ့ form ကိုသုံးမှာကျွန်တော်တို့ပြပို့ပြီးတော့လွယ်တယ်ပေါ့နော်နောက်တစ်ချက်ကကျွန်တော်ဒီ technology ကို set သုံးနေမယ်ဆိုရင် data ဘာသာစကားနဲ့ညာပြီးဖို့လည်းကျွန်တော်အခက်အခဲရှိတယ်အဲ့အတွက်ကြောင့်မဟုတ်လို့ Unicode form ကိုကြောင်းတုတ်ပြီးတော့အားပေးပေးတယ်ပေါ့နော်
ကိုငင်းချမ်းရဲ့ဆက်သွယ်မေးမြန်းချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ပြခဲ့တာပါရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာအိုက်ဇယ်ဒါမှမဟုတ်ဒေတာရင်းမှာဒါအက်ရှ်လို့ခေါ်တဲ့အကျန်းဖက်အုပ်စုဟာရွေကျက်ပန်းနိုင်တစ်ခုတည်းရှိတဲ့အဖွဲ့အစည်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။လူတွေပိုင်တဲ့နယ်မြေတွေများများရနိုင်တဲ့လောက်တင်ပိုက်ပြီးတော့အကျန်းဖက်စိုးမိုးချေလှယ်ဖို့သာဖြစ်တယ်လို့လည်းပြောပါတယ်။နိုင်ငံပေါင်း60ပါဝင်တဲ့ညွန်ပေါင်းအဖွဲ့ကအိုက်ဇယ်ရဲ့ချင်းချောင်မှုကိုတွန်းလှန်တိုက်ခိုက်ဖို့စီစဉ်ဆောင်ရွက်နေပါတယ်။ဒါပေမဲ့မစ္စတာကယ်ရီကအရှိအလဲပိုင်းတစ်ခွင်မှာဖြစ်နေတဲ့ပြိပကဘောင်းစုံကိုဦးတည်ပြီးတော့ရေးဆွဲတဲ့ရေရှည်မဟာဗျူဟာမှာဘာသာရေးအစွန်းရောက်မှုစီးပွားရေးအခွင့်အလမ်းနှေးပါမှုဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုမျိုးဆက်တဲ့လူငယ်တွေအတွက် မျှော်လင့်ချက်တွေမပေးနိုင်မှုစတဲ့လူအပ်ချက်တွေကိုအမခံချက်ပေးနိုင်မှသာဒါအက်လို့ခေါ်တဲ့ ISIL တွေကိုအနာဂတ်မှာရှင်သန်လို့မရအောင်လုပ်နိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒါအက်တရဲ့စိန်ခေါ်ချက်တွေထဲမှာပုံအောင်နေတဲ့လူခွင်လန်းဆိုတာရှိတယ်ဆိုရင်အဲ့ဒါဟာချင်းချောက်ခံရမှုတွေနဲ့အကျိုးစီးပွားတွေကိုမျှဝေလက်ခံကြတဲ့အခြေခံတူညီမှုတည်ဆောက်နိုင်မှုပဲဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒီအခွင့်အရေးကိုအီရတ်နဲ့ကတ်တစ်အဖွဲ့တွေရရှိခဲ့ကြပြီဖြစ်တယ်လို့လည်းဝန်ကြီးကဆိုပါတယ်။အဲ့ဒီအဖွဲ့တွေအနေနဲ့သူတို့ရဲ့အတိုင်းဝိုင်းတွေအတွက် ISIL ကိုစန့်ကျင်တိုက်ခတ်တဲ့နေရာမှာတမိုင်းတွင်လက်အောင်ပူးပေါင်းဆောင်ရွက်နေကြပြီဖြစ်တယ်လို့ဆိုပါတယ
် And the presence of Saudis and Emiratis and Jordanians and Qataris and others all of them together facing this challenge now is the sign of a new set of possibilities
Saudi နိုင်ငံသားတွေ Arab ဆိုပွားများနိုင်ငံကနိုင်ငံသားတွေ Jordan နိုင်ငံသားတွေ Qatar နဲ့တခြားနိုင်ငံသားတွေအားလုံးမှာအဲ့ဒီစိန်ခေါ်မှုတွေကိုကြုံနေကြပါပြီဒါဟာဒေသတွင်းမှာပုံစံအစ်စ်နဲ့လုံခြုံရေးအကြမ်းဖက်မှုတက်ဖြစ်ရေးအစွန်းရောက်ဝါဒဆန့်ကျင်ရေးထိဆက်လှုပ်ဆောင်လာကြရဖို့ဖြစ်လာပါပြီ။ဒါဟာအစ္စရေးပါလက်စတိုင်းဂျော်ဒန်အီဂျစ်စတာတွေအပါအဝင်ကျွန်တော်တို့အားလုံးအတွက်ပါဝင်နိုင်ဖို့လမ်းစာတစ်တွေဖြစ်နိုင်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ဒီအခြေအနေရောက်ဖို့အတွက်အချိန်အတန်ကြာသွားရပါလိမ့်ဦးမယ်။အရှိအလက်ပိုင်းဒေသဟာမတူညီမှုတွေရှိနေသေးပါလို့ဝန်ကြီးကယ်ရီကပြောပါတယ်
။ But in the midst of acts of terror and even more we are seeing the potential of the emergence of a new regional alignment with little in common but a shared aversion to extremists but I'll tell you what they're all telling
you ချစ်လေးမမဖြစ်နေတဲ့အကျံဖက်လောက်ရက်တွေဒီကျပူတိုးလာနိုင်တဲ့လောက်ရက်တွေကနေအစိုးရမှုကိုမနှိမ့်ညွတ်ကြဘူးဆိုတဲ့အခြေခံတူညီမှုနဲ့ဒီတာရင်းပေါင်းစည်းမှုအတိတ်တခုဖြစ်ပေါ်လာစေနိုင်တဲ့အလားအလာတခုကိုကျွန်တော်တို့ရှုမြင်နေရပါတယ်သူတို့ဟာအစ္စရေးနဲ့ညီညာရေးရယူဖို့ပြင်ဆင်နေကြပြီလို့ကျွန်တော်ကပြောကြပါတယ်နောက်ပြီးအခုချိန်ဟာ Hamas Daesh RSL Asham Boko Haram စတဲ့အဖွဲ့တွေကိုစန့်ကျင်တဲ့ဒေသတွင်းမဟာမိတ်အဖွဲ့တခုထူထောင်နိုင်တဲ့အနေအထားမျိုးကိုရောက်နေပြီလို့လည်းယုံကြည်ကြောင်းကျွန်တော်ကပြောကြပါတယ်လို့ပြောသွားတာဖြစ်ပါတယ်။အကြမ်းဖက်အစွန်းရောက်တွေခြေမုံပစ်ဖို့နဲ့ဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေပုံမှုအားကောင်းလာအောင်လုပ်ရမယ်ဆိုတဲ့နီးလမ်းနှစ်ခုနဲ့သာအရှိအလယ်ပိုင်းဒေသရဲ့အနာဂတ်ကိုပုံမှုကောင်းမွန်လာအောင်တည်ဆောက်နိုင်မှာဖြစ်တယ်ဆိုတာအလုံးရှင်းရှင်းလင်းလင်းသိလာကြပြီလို့လည်းဝင်းကြီးကယ်ရီကပြောဆိုသွားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လင်းခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဆက်လက်အတန်းလှည့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါ။
American စင်မြေသိပ္ပံပညာရှင်အဖွဲ့တစ်ဖွဲ့ကဆက်ချဝလာကြီးမှာအဓိကကြတာဟာသက်ရှိလူသားတွေမဟုတ်ဘဲ AI လို့ခေါ်တဲ့စင်မြေနည်းပညာတွေဖန်တီးထားတဲ့ကွန်ပျူတာဆက်ရုပ်တွေဖြစ်တယ်လို့ဆိုလိုက်ပါတယ်။ကျေးဇူးတွေကြားကလူတွေနေထိုင်လို့ရတဲ့ဂျိုးကဘာတွေကိုအာကာသသိပ္ပံဆိုင်ရာစူးစမ်းရှာဖွေမှုတွေလုပ်နေချိန်မှာတစ်ချိန်ချိန်မှာတော့ညံစွမ်းရည်ပို့ပြီးထက်မြက်မဲ့သူဟာလူတွေဖန်တီးထားတဲ့ AI ဆက်ရုပ်တွေဖြစ်မယ်ဆိုပြီးသိပ္ပံပညာရှင်တွေကခန့်မှန်းထားတာပါ။ဒီနေ့ကဘာမှာAI ဉာဏ်စွမ်းရည်ဖွံ့ဖြိုးတိုးတက်မှုဟာလာမယ့်မကြာခင်ကာလမှာသက်ရှိလူသားတွေရဲ့ဘဝနဲ့ AI တို့ပေါင်းစပ်နိုင်တဲ့ထူးခြားဆန်းကျယ်တဲ့အနေအထားတစ်ခုကိုရောက်နိုင်မယ်လို့သူတို့ကဆိုပါတယ်။ American သမ္မတ Barack Obama ကတော့ Sony ရုပ်ရှင်လုပ်ငန်းပေါ် Cyber ကနေဖောက်ထွင်းတက်ခတ်ခဲ့မှုပေါ်အလားတူပြင်းထန်တဲ့တုံ့ပြန်မှုမျိုးနဲ့တုံ့ပြန်သွားမယ်လို့ကြေညာပြုလိုက်ပါတယ်။ဒီ Cyber တက်ခတ်မှုနဲ့ပတ်သက်ပြီး FBI Federal စုံစမ်းစစ်ဆေးဘီရိုကတော့တောက်ချာနေမှာမြောက်ကိုရီးယားကိုပထမဆုံးအနေနဲ့လူသိရှင်ကြားဆွဆွဲထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကတော့ဒါကိုညှင်းဆို့ထားပါတယ်။အင်ပီရိုမှာနှစ်ချုပ်သတင်းစာရှင်းလင်းပွဲလုပ်ရမှာသမ္မတဥပမာက Cyber တက်ခတ်ရေးသမားတွေရဲ့နောက်ထပ်တက်ခတ်ဖို့ချိန်ချမှုကြောင့် Sony ကုမ္ပဏီအနေနဲ့ဒီရုပ်ရှင်ကိုပြဖို့ဖျက်သိမ်းလိုက်တာဟာမှားယွင်းဆုံးဖြတ်မှုတစ်ခုဖြစ်တယ်လို့ဆိုလိုက်ပါတယ်။ကျူးဘားနိုင်ငံနဲ့တန်မာဆက်ဆံရေးပြန်ဆပ်ဖို့သူ့ရဲ့အစီအစဉ်ပေါ်အမေရိကန်သမ္မတဘရက်အိုဘားမားကကာကွယ်ပြောဆိုလိုက်ပါတယ်အခုလိုပြန်လည်ဆက်ဆံတာကြောင့်အမေရိကန်တွေအနေနဲ့သူတို့နဲ့အတူလက်တွဲပြီးအလုပ်လုပ်ကိုင်နိုင်တဲ့အခွင့်အရေးကိုရကြမှာဖြစ်ကြောင်းကျူးဘားအစိုးရပေါ်မှာအာရုံလွှမ်းမိုးနိုင်မှာဖြစ်ကြောင်းကိုသမ္မတအိုဘားမားကကာကွယ်ပြောဆိုခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုအောင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ Zubair Eldik ဖြစ်ပါတယ်ကျွန်မကအင်ဂျင်နိုင်ပါ VOE မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လင်းခဲ့တာပါရှင်အင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းနားဆင်နိုင်ပါတယ်မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.